Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တရဲ့2023ခုနှစ်ဒီဇင်ဘာ5ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ3532ပြင်း VOA ရဲ့ Facebook website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာတောင်ပိုင်းကိုပြစ်မှတ်ထားနေတဲ့အတွက်အရက်သားတွေထိခိုက်လာမှာကိုနိုင်ငံတကာကူညီပေးအဖွဲ့တွေကစိုးရိမ်နေကြပါတယ်ပြည်ပခါတွေကိုနိုင်ငံရေးနည်းလမ်းအရဖြည့်ရှင်းဖို့စစ်ကောင်စီအကြီးအကဲကပြောလိုက်ပါတယ်ဒေါင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့လက်ကျန်ခုနှစ်မှုအတွက်အထူးအယူခံကိုဒီနေ့ကြားနာခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမိုက်ကလေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေရဲမှာဆိုရင်ရခိုင်နဲ့ချင်းပြည်နယ်ကြေးရွာတွေကိုစစ်ကောင်စီပြစ်မှတ်ထားတိုက်ခိုက်နေတာမှာတိုက်ပွဲပြင်းထန်နေတဲ့ထရိုင်ဘက်ရွာကန်က
ဘလက်ချောင်းအဝတ်ဆက်ပြစ်မှာညစစ်တနားကြီးဆွင့်မလာပြီးတော့လင်းနဲ့ပုတ်ကျတာလေဘုံတော်ကြီးကြောင်းမှာနှလုံးကျတယ်ဒီဝါလည်းမတလုံးကျတယ်လူတော့နှစ်ဦးတန်ရတယ
်နောက်စကိုင်းဘက်ရှင်းမာပင်မှာလဲစစ်ကောင်စီလက်လက်ကြီးထိမှန်ပြီးအမျိုးသမီး၃သေဆုံးခဲ့ရပါတယ်။နောက်ရှမ်းမြောက်တိုက်ပွဲတွေမှာတော့လူမှုရေးအသင်းအဖွဲ့တွေပါထိခိုက်မှုရှိနေပါတယ်။အခုလိုသတင်းစွာတွေအပြီးမှာတော့အင်ကာညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြေကြီးရောစာလက်သမားဘွားနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံဆောင်ပါနောက်ကဘာတလွားခီးသွွားစီစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျ။
အစ္စရေးတပ်ဖွဲ့တွေကဂါဇာတောင်ပိုင်းမှာရှိတဲ့ဟားမက်စ်စ်သွေးကြွတွေကိုဒီနေ့မှပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်အရက်သားတွေဘေးကင်းမှုမရှိတာကိုစိုးရိမ်ကြောင်းနိုင်ငံတကာကူညီပေးအဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဂါဇာကမ်းမြောင်တောင်ပိုင်းကိုအစ္စရေးလေတပ်ကတိုက်ခိုက်နေစဉ်မှာပဲဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယန်မြို့ကိုအစ္စရေးတပ်ဖွဲ့ဝင်တွေနဲ့တင်ကားတွေဝင်ရောက်တိုက်ခိုက်နေတာပါပြီးခဲ့တဲ့ရက်ပိုင်းကတော့အစ္စရေးဘက်ကခန်ယူနစ်မြို့ရဲ့ဒေသခံတွေကိုဘေးလွတ်ရာတင်ဆောင်ကြဖို့တိုက်တွန်းထားပါတယ်ဒီဒေသမှာရောက်နေတဲ့လူတွေဟာအစောပိုင်းကဂါဇာမြောက်ဘက်ခြမ်းတိုက်ခိုက်မှုတွေကနေထွက်ပြေးလာကြသူတွေလည်းပါဝင်နေပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှု Lynn Hastings ကတော့ဂါဇာမှာဘယ်နေရာကမှမလုံခြုံသလိုသွားစရာနေရာလည်းမရှိတော့ဘူးလို့မင်းကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်အခုဆိုရင်ဂါဇာမှာအနည်းဆုံးလူပေါင်း1,890တေဆုံးခဲ့ပြီးအဲ့ဒီတွေက80ရာခိုင်နှုန်းမှာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဂါဇာမှာရှိတဲ့ Hamas အဖွဲ့ကကြီးမှုတဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ဒီဂါဇာမှာပဲ Israel နဲ့ Hamas အပြန်အလှန်ပြန်ပစ်နေကြတာကြောင့်အရသာထိခိုက်မှာကိုကုလကစိုးရိမ်နေပါတယ်။ Hamas အဖွဲ့က Israel ကို rocket တွေနဲ့ပစ်ခတ်တာ Israel ကလည်းဂါဇာတောင်ပိုင်းမှာကုန်းချောင်းလေချောင်းတူးချက်တိုက်ခိုက်တာပါဝင်တိုက်ပွဲတွေတကြော့ပြန်ဖြစ်ပေါ်လာနေတဲ့ပေါ်အလိုမင်းစိုးရင်ကြောင့်ကုလသမဂ္ဂတရီမှုချုပ်အန်တိုနီယိုဂူထရက်စ်ကပြောလိုက်တာပါဂါဇာဒေသမှာစာနာမှုဆိုင်ရာဘေးဆိုးကြီးနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေပိုဆိုးလာစေမဲ့လောက်ရက်တွေကိုရှောင်ရှားနေအောင်နဲ့အရက်သားတွေဒီထက်ပိုပြီးဒုက္ခမရအောင်အစ္စရေးစစ်တပ်ကိုလည်းကုလသမဂ္ဂအကြီးအကဲကထပ်မံပန်ကြားထားကြောင်းကုလတရီမှုချုပ်ယုံပြောခွင့်ရစတဖန်ဒူဂျာရက်ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့တာပါကျန်းမာရေးဝန်ထမ်းတွေသတင်းသမားတွေကုလသမဂ္ဂဝန်ထမ်းတွေအပါအဝင်အရက်သားတွေနဲ့အရက်ဘက်အဆောက်အုံတွေကိုအပြည့်အဝကာကွယ်ရမယ်လို့လဲကုလတွင်မှုချုပ်ကဆက်ပြောခဲ့ပါသေးတယ်။ဒီလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုသက်ဆိုင်သူတွေအားလုံးလေးစားလိုက်နာဖို့ဂါဇာဒေသမှာစာနာမှုနဲ့အပြည့်အခက်ရဆက်ရေးဆက်လုပ်ဖို့နဲ့ဟားမတ်စ်အဖွဲ့ကဖမ်းဆီးထားတဲ့တစ်စကံတွေကိုလည်းအကန့်အသတ်မရှိချက်ချင်းပြန်လွတ်ပေးဖို့ကိုလည်းအတွင်းမှုချုပ်ကထပ်မံတိုက်တွန်းခဲ့ပါသေးတယ်။ဒီပဋိပက္ခကြောင့်အရက်သားတည်ဆုံမှုတွေတိတိတသာတိုးလာနေတယ်လို့လဲပါလက်စတိုင်းတွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ကော်မရှင်နာမင်းကြီးဖိလစ်ပီလက်ဇာရီနီကပြောထားပါဗျ။အမျိုးသမီးအမျိုးသားကလေးနဲ့တက်ကြီးရွယ်တွေနာမကျန်းသူတွေနဲ့မတန်ဆွမ်းတွေပါဝင်အရက်သားတွေအများဆုံးဒုက္ခရောက်နေကြရတယ်လို့လည်းသူကပြောထားပါဗျ။ခင်ဗျာ
အမေရိကန်စစ်တပ်ကိုအဝေးထိန်ဒရုန်းနဲ့တိုက်ခိုက်ဖို့ပြင်ဆင်တဲ့ အီရန်ကြောထောက်နောက်ခံပေးထားတဲ့စစ်သွေးကြွ9ရောက်ကိုအီရန်နိုင်ငံတွင်းမှာတုတ်တင်လိုက်တဲ့အကြောင်းအမေရိကန်စစ်တပ်ကမနေ့ကကြေညာခဲ့ပါတယ်။အောက်တိုဘာလလနောက်ပိုင်းမှာအီရန်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်တွေကိုတိုက်ခိုက်ခဲ့တဲ့အကြိမ်ရေအတွက်ဟာ86ကြိမ်ထိတိုးလာခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ဒုတိယပြောခွင့်ရဆဘရီနာစိတ်ကသတင်းထောက်တွေကိုပြောပါတယ်။အဝေးထိန်ဒရုန်းနဲ့တိုက်ခိုက်ဖို့ပြင်ဆင်နေတဲ့စစ်သွေးကြွတွေကိုဒရုန်းလက်နက်နဲ့အတိအကျပြန်လည်ရှင်းလင်းခဲ့တာဖြစ်တဲ့အကြောင်းနဲ့အမေရိကန်စစ်တပ်ကိုချင်းချောက်လာတဲ့အတွက်ခုခံပိုင်ခွင့်အရတုံ့ပြန်တာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေဟာပြီးခဲ့တဲ့သတင်းဘက်ကုံအတွင်းဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုရော့ကတ်နဲ့နှစ်ကြိမ်ပိုင်ပစ်ခတ်ခဲ့တဲ့အကြောင်းလည်းအမေရိကန်စစ်တပ်ကပြောပါသေးတယ်။ဒါပေမဲ့ထိခိုက်မှုပျက်စီးမှုတစုံတရာမရှိခဲ့ဘူးလို့လည်းသတင်းထုတ်ပြန်ထားပါတယ်။မနေ့ကပဲအီရန်နိုင်ငံဘက်ဒတ်မြို့တော်မှာတည်ဆုံးခဲ့တဲ့စစ်သွေးကြွ9ရောက်အတွက်ဇာပနာအခမ်းအနားကိုအီရန်အခြေစိုက်ဟာရကတ်ဟစ်ဘိုလာအန်ယူဘာဂျာအဖွဲ့ကကျင်းပပါကျင်းပပေးပါတယ်ဒီတော့တွင်ယီမင်နိုင်ငံမှာရှိတဲ့ဟူသီတပုံးတွေကိုအီရန်ဘက်ကအဝေးထိန်တိုက်ခိုက်ရေးဒရုန်းတွေပေးခဲ့တယ်ဆိုတော့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်အဖွဲ့တွေရဲ့ပြောဆိုချက်ကိုအီရန်နိုင်ငံသားဝင်ကြီးကတော့ညှင်းဆိုထားပါတယ်ပင်လယ်နီအနီးအနားတဝိုက်မှာတင်မောတွေကိုပစ်ခတ်တိုက်ခိုက်မှုတွေမှာအီရန်ဟာအဓိကတာဝန်ရှိတယ်ဆိုပြီးအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျက်ဆူလန်ဗန်ကလည်းမနေ့ကပြောဆိုထားပါသေးတယ်ရှင်
ယူကရိန်းဘတ်ဂျက်ကိုအတည်ပြုဖေဖို့အင်ဂျီရောကတိုက်တွန်းလိုက်တဲ့အမေရိကန်လွှတ်တော်မှာယူကရိန်းသမ္မတအွန်လိုင်းကနေစကားပြောဖို့ရှိပါတယ်။ရုရှားကျူးကျော်မှုခုခံနေရတဲ့ယူကရိန်းအတွက်ဆက်ကူနိုင်အောင်အမေရိကန်လွှတ်တော်ကအသုံးစီအတည်ပြုပေးဖို့အရေးကြီးကြောင်းအင်ဂျီရောကတိုက်တွန်းနေချိန်ယူကရိန်းသမ္မတဗိုလန်တီမာဇယ်လန်စကီကအထက်လွှတ်တော်မှာအခုလိုအွန်လိုင်းကနေစကားပြောဖို့ရှိတာပါ။ယူကရိန်းအကူအညီဖြစ်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပေးအပ်ဖို့မဲခွဲဆုံးဖြတ်ရမှာအရေးကြီးတဲ့ကိစ္စတွေကိုတိတိကျကျသိနိုင်ဖို့ယူကရိန်းသမ္မတထံကတိုက်ရိုက်နားထောင်နေအောင်ဗီဒီယိုကနေဒီနေ့လှုပ်ဝက်အစီရင်ခံစာတင်ပြဖို့ဖိတ်ထားတာလို့လည်းအထက်လွှတ်တော်လူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောလိုက်ပါတယ်အမေရိကန်ရဲ့အထောက်ပံ့သာမရဘူးဆိုရင်ရုရှားတွေရဲ့ကျူးကျော်မှုကိုယူကရိန်းအနေနဲ့ခုခံတွန်းလှန်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့လည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကမနေ့ကတနင်္လာနေ့မှာထောက်ပြပြောခဲ့ပါတယ်ကွန်ဂရက်စ်အနေနဲ့အသုံးစရငွေချမှတ်မပေးဘူးဆိုရင်ဒီနှစ်ကုန်ပိုင်းကစလို့ယူကရိန်းကိုစစ်ရေးလက်နက်အကူအညီတွေပေးပို့နိုင်တော့မှာမဟုတ်တယ်လို့အမေရိကန်တပ်ဖွဲ့တွေရဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းကိုခွဲပေးမယ်ဆိုရင်လည်းအမေရိကန်ရဲ့စစ်ရေးပြင်ဆင်ထားမှုအနေထားရော့ကျသွားနိုင်တယ်လို့ဂျိတ်ဆူလီဗန်ကပြောပြပါတယ်။အမေရိကန်ကယူကရိန်းအတွက်လက်နက်နဲ့အကူအညီပေးရနေတဲ့အသုံးစရတွေဟာဒီနှစ်ကုန်ရင်လက်ချက်မရှိတော့ဘူးလို့လည်းလွှတ်တော်ခေါင်းဆောင်တွေကိုအမေရိကန်ဆွေးနွေးစီမံခန့်ခွဲရေးအသုံးစရဌာနညွှန်ကြားမှုရှလန်ဒါရန်ကမနေ့ကတုန်းကပဲစာတစောင်ဖို့တတိပေးထားပါသေးတယ်ခင်ဗျာ
ဒီ UI American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ19.69 kHz 15.53ညာ25 kHz 11.83ညာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါညာ VO ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံနေရာအနှက်ဖြစ်ပွားနေတဲ့လက်နက်ကင်ပြိပခ္ခတွေအကြားမြေစာပင်ဖြစ်နေတဲ့ပြည်သူတွေကိုကိုကျင်းစာဖို့နဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့အတွက်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုတာကိုဒီနေ့ထုတ်မြန်မာအလင်းသတင်းစာမှာပေါ်ပြထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကိုပြန်လည်တိုက်ခိုက်နေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအရာဆွေးနွေးအဖြေရှာဖို့ကမ်းလှမ်းတာမျိုးမဟုတ်ဘဲတိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ဒေသခံလက်နက်ကင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုအကြမ်းဖက်လုပ်ရက်တွေအဖြစ်သုံးနှုန်းပြီးစွန့်လွတ်ဖို့အတွက်မနေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးမှာတိုက်တွန်းသွားတာပါ။ရှမ်းပြည်မြောက်ပိုင်းကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းအတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေခြင်းမြန်မာစစ်တပ်ဘက်ကအကြအဆုံးများပြီးစစ်သားတော်တော်များများလက်နက်ချနေတဲ့သတင်းတွေထွက်ပေါ်နေတဲ့အခုလိုအချိန်မှာပဲစစ်ကောင်စီအကြီးအကဲပြောဆိုချက်ကလည်းထွက်ပေါ်လာတာပါပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစခဲ့တဲ့ညီနောင်မဟာမိတ်တွေရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာအခုဆိုလို့ရှိရင်နိုင်ငံနေရာအနှက်မှာစစ်ပောင်းကျပြန့်လာတဲ့အတွက်ဒါဟာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီအတွက်တော့အကြီးမားဆုံးသောစိန်ခေါ်မှုအဖြစ်မြမအရေးအကဲခတ်တွေကသုံးသပ်ပြောဆိုနေပါတယ်တစ်ဖက်မှာလည်းမြမအရေးအဓိကပါဝင်ပတ်သက်သူတချို့တက်ရောက်တဲ့အစည်းအဝေးတစ်ခုကိုအင်ဒိုနီးရှားကကမကထလုပ်ပြီးလက်ခံကျင်းပပြီးတော့အဲ့ဒီမှာမကြခင်အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးအတွက်အပြူသဘောဆောင်တဲ့အလားအလာရှိနေတယ်လို့အင်ဒိုနီးရှားကနိုဝင်ဘာ24ရက်နေ့ကပြောထားပါတယ်လက်ရှိမှာတော့တိုက်ပွဲတွေကြောင့်ဒေသခံတောင်းန နဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင
်။ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့လက်ကျန်ခုနှစ်မှုအထူးယူကန်နေပြည်တော်မှာဒီနေ့ထပ်မံကြားနာခဲ့ပါတယ်။ထောင်ဒဏ်33နှစ်ချမှတ်ခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအထူးယူကန်တင်ထားတဲ့လက်ကျန်မှုခုနှစ်မှုကိုဒီနေ့ပြည်တော်စုတရားလွှတ်တော်ချုပ်မှာကြားနာခဲ့တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောလိုက်တာပါ။2022ခုနှစ်ဖေဖော်ဝါရီလတရနေ့အာဏာသိမ်းကလေးကဖမ်းဆီးခံထားတဲ့ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကအမှု19မှုနဲ့ဆွဲချက်တင်ပြီးထောင်ဒဏ်33နှစ်ချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒီနေ့မှာတော့အဲ့ဒီအမှု19မှုတွေက9မှုဖြစ်တဲ့ရဟတ်ရင်ဝယ်ယူ၅ရဲမှုတွေနဲ့သက်ဆိုင်တဲ့အာဂရီမှု၅မှုရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ရာဇဝတ်ကြီးပုံမှန်130ကအမှုနဲ့မြန်မာနိုင်ငံအစိုးရလှည့်ဝှက်ချက်များအုပ်တွေပုံမှန်33တကငယ်စားတဲ့အထူးယူခံမှုတွေကိုကြားနာတာပါအခုကြားနာထားတဲ့အမှုတွေကိုနောက်တစ်ခေါက်ရုံးချိန်မှာဆုံးဖြတ်ချက်ချမှာဖြစ်ပေမဲ့ရုံးချိန်ရက်ကိုတော့မသိရသေးဘူးလို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်ခင်ဗ
ျခမန်းကြီးရိုဟင်ဂျာ400လောက်လိုက်ပါလာတယ်လို့ယူဆထားတဲ့စက်လေးနှစ်စင်းကပ်ပလီပင်လယ်ပြင်မှာစားနေခါအလုံးလောက်မရှိဘဲမျောနေတာကိုအချိန်မီမကင်နိုင်တေကုန်နိုင်မယ်လို့ကုလသမဂ္ဂနဲ့အရေးပေါ်ကေဆေးဝန်ထမ်းတွေကသတိပေးထားပါတယ်ကလေးတွေနဲ့အမျိုးသမီးအမျိုးသား400လောက်ဟာတေဘေးနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ဘန်ကောက်ယုံပြောခွင့်ရဘာဘရာဘလော့ချ်က AP သတင်းဌာနကိုပြောခဲ့တာပါရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေရဲ့တည်နေရအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကထွက်ခွာလာတယ်လို့ခန့်မှန်းရတဲ့ဒီဆက်လီတွေကပင်လယ်ထဲမှာသတင်းနှစ်ပတ်လောက်ရှိနေပြီလို့သတင်းတွေရထားကြောင်း UNHCR ပြောခွင့်ရကပြောခဲ့ပါတယ်ရှင်
မြန်မာနဲ့နယ်စပ်ထိနေတဲ့အိန္ဒိယရဲ့မဏိပူပြည်နယ်အတွင်းပြစ်ခတ်မှုကြောင့်လူ10ဦးကျော်ထိသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံနဲ့နယ်ခြားမဏိပူပြည်နယ်ထဲမှာလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေကြောင့်လူ73သေဆုံးသွားခဲ့ကြောင်းအိန္ဒိယနိုင်ငံထုတ်သတင်းတွေမှာဖော်ပြလိုက်တာပါ။အပြန်အလှန်ပြစ်ခတ်ကြတဲ့အဖွဲ့အစည်းတွေဘယ်သူဘဝဘယ်အဖွဲ့အစည်းဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုမထားပါဘူး။မကြာသေးခင်လပိုင်းတွေအတွင်းလူတွေသေဆုံးတဲ့အထိဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခနဲ့တင်းမာမှုတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမှာတကြောပြန်တိုက်ခိုက်မှုတွေပြန်ဖြစ်လာခဲ့တာပါမြန်မာနဲ့နေချာတန်နိုဖိုင်း KI မှာသေဆုံးသူ73ယောက်ရဲ့အလောင်းကိုတွေ့ခဲ့တဲ့အကြောင်းအိန္ဒိယအာဏာပိုင်တွေက AFP သတင်းဌာနကိုအတည်ပြုပြောဆိုပါတယ်မဏိပူပြည်နယ်မှာမဏိပူရီခေါ်ကသဲလူမျိုးတွေနဲ့တောင်ပေါ်တိုင်းသားတွေအကြားအထူးရုံးဖြစ်ပွားခဲ့ပြီးဒီနှစ်အတွင်းအနည်းဆုံးလူ200လောက်အသက်ခံခဲ့ရတယ်လို့လူပေါင်း 5,000 လောက်အိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြပါတယ်နေကြာဒေတာမှာအကြမ်းဖက်မှုကျွလွန်သူတွေအပြင်လက်ရှိအိန္ဒိယဆွေရွာကိုပုံကန်နေတဲ့သဘုံအဖွဲ့အစည်းတွေလည်းရှိနေပါတယ်။မဏိပူပြည်နယ်အတွင်းတိုက်ခိုက်မှုတွေမှာအသုံးပြုခဲ့တဲ့လက်နက်တွေဟာမြန်မာနိုင်ငံဘက်ကဖြစ်ပြီးတယ်လာတဲ့လက်နက်တွေဖြစ်တဲ့ဆိုကအိန္ဒိယထောက်လင်းရာရှိတွေကပြောထားသလိုမကြာခဏလက်နက်တွေသိမ်းတဲ့သတင်းတွေလည်းထပ်ပေါ်နေပါတယ်ခင်ဗျာ။ဖီယိုအမေရိကန်တန်ရဲ့2023ခုနှစ်ဒီဇင်ဘာ5ရက်အင်္ဂါညသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေလှည့်ပါပထမဆုံးကတော့ရခိုင်နဲ့ချင်းပြည်နယ်ကခြေရွာတွေကိုစစ်ကောင်စီပြစ်မှတ်ထားတိုက်ခိုက်နေတာပါစစ်ကောင်စီကဒီနေ့နေ့လယ်ပိုင်းမှာလက်လက်ကြီးတွေနဲ့ပြစ်ခတ်ထားကြောင်းရခိုင်ပြည်နယ်ပေါတောမြို့နယ်ကမနောသီရီခြေရွာမိလောင်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒါအပြင်ချင်းပြည်နယ်ပလောဝမြို့တွင်ကျေးရွာတစ်ခုကိုမင်းညက်ကလေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့ပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတဲ့ရခိုင်နဲ့ချင်းပြည်နယ်တို့မှာအရသာထိခိုက်ဒဏ်ရာရတွေပြင်ဖမ်းဆီးခံရတာကျေးရွာတွေမိလောင်ပျက်စီးတာတွေရှိနေတာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာလက်နက်ကြီးကြီးကြားရောက်ပြီးတော့အရသာထိခိုက်ဒဏ်ရာရတွေဖမ်းဆီးခံရတာတွေနဲ့ကျေးရွာတွေမီးလောင်ပျက်စီးတာတွေရှိနေပါတယ်နှစ်ဖက်ရပ်ပေါင်း20ကျော်တိုက်ပွဲအပြင်းထန်ဖြစ်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ထရွန်အိုင်ဘျူဟာကုန်းအနီးမှာရှိတဲ့စစ်ပစ်ပြင်ကျေးရွာကိုမနေ့ည7နာရီလောက်ကစစ်ကောင်စီလေတပ်ကဘုံကျဲခဲ့တာကြောင့်ဒေသခံတို့ဒဏ်ရာရရှိခဲ့တယ်လို့အနီးအနားကျေးရွာကဒေသခံတို့ကပြောပါတယ
်ဘယ်နဲ့ချောင်းအဝတ်စစ်ပစ်ပြင်အဲစစ်ပစ်ပြင်မှာညာစစ်တနာကြီးဖွင့်မလာပြီးတော့ဟိုမှာဘုတ်လင်းနဲ့ပုတ်ကျတာလေအဲ့ဒါလင်းနဲ့ပုတ်ကျတော့ဟိုမှာဘုံတော်ကြီးကြောင်းမှာနှလုံးကျတယ်ပြီးတော့ယူလင်းမတလုံးကျတယ်လူတော့နှစ်ဦးတန်ရတယ်နေတော့မကြည့်စီပါဘူးဘုံကြီးကြောင်းဘုံကြီးကြောင်းကြည့်စီရပါ
ပြီးခဲ့တဲ့ရက်ပိုင်းကလည်းစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ထရွန်အိုင်ကျေးရွာမီးလောင်သွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့တိုက်ပွဲတွေကြောင့်တိုက်ပွဲဧရိယာအတွင်းမှာရှိတဲ့ကျေးရွာတွေကဒေသခံတော်တော်များများဘေးလွတ်ရာကိုထွက်ပြေးနေကြတယ်လို့လည်းပလောဝမြို့နယ်စေဒီပင်ကျေးရွာသားတူကပြောပါတယ်
။ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ဒီစေဒီပင်ရွာကလည်းတရွာလုံးထွက်ပြေးတိကျသွားတာပေါ့။စေဒီပင်ရွာမှာလူဦးရေလေယာခနစေကျော်ရှိတယ်အကုန်လုံးထွက်ပြေးနေတာဒီမှာကျန်ခဲ့တာကဒီမှာယောက်ျားလေယောက်ငါယောက်ပဲကျန်ခဲ့တယ
်ဇေဒီပင်ကျေးရွာဟာမနေ့ကလေကြောင်းဘုံကျဲခံခဲ့ရတဲ့ဆက်ပြစ်ပင်ကျေးရွာအနီးမှာရှိတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်မြို့နယ်ရွှေရင်အေးကျေးရွာမှာလည်းမနေ့ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ၃ဦးထက်မနည်းဒဏ်ရာရရှိခဲ့ပြီးမောင်တော်စေးရုံမှာစေကူသားမှုခံယူနေရတယ်လို့မောင်တော်ဒေသခံတွေကပြောပါတယ်ဒါပြင်ပေါတော်မျိုးနဲ့အတွင်းမှာပစ်ခတ်မှုတချို့ရှိနေတယ်လို့ဒီကနေ့နေ့လယ်ပိုင်းကပေါတော်မျိုးနဲ့မနော်တိရိကျေးရွာကိုစစ်ကောင်စီရေတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မီးလောင်နေပြီးဒေသခံတွေထွက်ပြေးနေကြရတယ်လို့အနီးအနားကျေးရွာကဒေသခံတူဦးကပြောပါတယ
်ဟုတ်ကဲ့ဒီပေါတော်တိုက်ပွဲအချိန်ကတော့မြို့တွင်းတိုက်ပွဲကတော့ဒီအပိုင်းငိမ့်နေကြွားမှာပေါ့ဒါပေမဲ့ဟိုခဏနေဟိုတစ်ချက်နှစ်ချက်အဲ့လိုတနေ့ပေါက်တယ်နဲ့ကြားရတာပေါ့နော်ကြိုကြောရကြားရဒီနေ့ကျတော့ဒီဟိုပါဒီကလဒန်မြစ်ရဲ့ဒီအချစ်ဘက်ကန်ကဒီမနော်တီးဆိုရဲရွာအဲ့ဒီရွာကိုဟိုနေ့လေလောက်က7နာရီလောက်ကဟိုစကောက်စီနေပြီးကတော့ပြီးတော့အဲ့လိုလက်နေငယ်ရောလက်နေကြီးရောဟိုပြစ်ပြီးတော့တက်သွားတာပေါ့နော်အပြင်ခဏအနေကျတော့ထပ်ပြီးဒီဟိုကျွန်တော်တို့ထင်တယ်ဒီမီးလောက်ပုံးနေပြစ်တယ်ထင်ပါတယ်ဟိုမီးလောင်သွားတာပေါ့7နာရီဝန်းကျင်လောက်ကျတော့ခုအဲ့ဒီမှာမနော်တီးကရွာလုံးကျပေါ့နော်ပြေးနေရတယ်ခုထိတော့အဲ့ဒီရွာကမီးလောင်နေုံပဲဗ
ျရခိုင်ပြည်နယ်မှာစစ်ကောင်စီအနေနဲ့ကျေးရွာတွေကိုမီးရှို့တာတွေအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေရှိပြီးပုံနှကျုံးမျိုးနယ်ကရဲရိုးပြင်ကျေးရွာနဲ့ခမောင်းတော်ကျေးရွာတို့ကိုစစ်ကောင်စီကမီးရှို့ခဲ့တယ်လို့လည်းရခိုင်လက်နက်ကိုင် AA ဖွဲ့ရဲ့ဒီဇင်ဘာ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်မှာ AA ဖွဲ့ကရက်သားတွေကိုအကာအကွယ်ယူပြီးတိုက်ခိုက်နေတာတွေရှိတယ်လို့စွပ်စွဲထားပါတယ်ဒါအပြင်ရဲရိုးပြင်နဲ့ခမောင်းတော်ကျေးရွာတွေကိုစစ်ကောင်စီကမီးရှို့ခဲ့မဟုတ်ကြောင်းလဲဒီကနေ့စစ်ကောင်စီထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA ဖွဲ့ကြားတိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကနေ30ရက်နေ့အကြာတိုက်ပွဲတွေကြောင့်အရက်သား30ကျော်တိတ်ဆုံးပြီးတရားကြောဒဏ်ရာရခဲ့တယ်လို့အရက်သား80ကျော်ဖမ်းဆီးခံထားရတယ်လို့ရခိုင်လက်နက်ကိုင် AA ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းဘက်ကကြေးရွာတွေကိုစစ်ကောင်စီပြင်ပထားတိုက်ခိုက်ခဲ့တာမှာလက်ဆက်ရှိထရန်အိုင်ပြူဟာမှာလေကြောင်းကပါတင်းထန်နေတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့ရှင်းမပင်မှာစစ်ကောင်စီလက်နက်ကြီးထိမှန်ပြီးအမျိုးသမီး3တေဆုံးခဲ့ရတာပါစကိုင်းတိုင်းရှင်းမပင်မြို့နယ်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အမျိုးသမီး3တေဆုံးပြီးအသက်မပြည့်သေးတဲ့ကလေးငယ်4ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပလဲမြို့နယ်မှာလည်းစစ်တပ်ရဲ့နေနေရှင်းလင်းတာတွေကြောင့်စစ်ဘေးတင်းရှောင်သူ1000နီးပါးရှိလာနေပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအခြေခံပြီးကိုစုံဝဲလိုက်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းရင်းမပင်မြို့နယ်ချင်းတွင်းမြစ်ဘေးကတန်ပိုရွာကိုဒီဇင်ဘာ5ရက်ဒီကနေ့ညနေပိုင်းမှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်နေအိမ်ပေါ်ကျရောက်ပောက်ကွဲခဲ့လို့အမျိုးသမီး3ဦးသေဆုံးပြီးအသက်မပြည့်သေးတဲ့ကလေးငယ်4ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးသူတွေဟာအသက်40အရွယ်အမျိုးသမီး2ဦးနဲ့အသက်20ကျော်အရွယ်အမျိုးသမီး2ဦးလို့ဖြစ်ပြီးဒဏ်ရာရသူတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်4ဦးလို့ဖြစ်တယ်လို့ဒေသခံ2ဦးကအခုလိုပြောပြပါတယ်။
အောင်တရတက်ကုန်ဖြေတောင်းကုန်ပေါ့နော်အောင်တရတက်ကုန်ကနေကျွန်တော်တန်မိုးရွာကိုလက်နက်ကြီးနဲ့ကြတာပေါ့နော်အဲ့ဒီကပြစ်လိုက်တဲ့လက်နက်ကြီးကတန်မိုးအားတဲ့ကိုကြတယ်အိမ်နေတလုံးပေါ့နော်နေတလုံးမှကြတယ်အမျိုးသမီး3ဦးနဲ့ကလေးအမျိုးသမီး3ဦးနဲ့တန်ဖုန်းနဲ့ကလေးလေးတော့ထိခိုက်ဒဏ်ရာပေါ့နော်ထိခိုက်ဒဏ်ရာရတယ်ဟုတ်ကဲ့ကလောလောဆယ်ရွာထဲမှာတော့လူမရှိဘူးပေါ့နော်ဝါရဲမိသူတွေအပြင်တော့နည်းနည်းချောင်းထားတယ်ချောင်းထားတယ်ပေါ့နော်ကလေးကကျွန်တော်တို့ခွန်9နှစ်နဲ့9နှစ်အကြာနေမှာဗျာမျိုးတော့မဟုတ်ဘူးဗျာဒီအိမ်မှာအလင်လာတဲ့သူပေါ့နော်စကားပြောရင်းနဲ့ဖြစ်သွားတယ်
တေဆုံးသူတွေဟာတာမန်အယတ်သားတွေသာဖြစ်ပြီးတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကတစ်ဖက်သက်လက်နက်ကြီးနဲ့ပစ်ခတ်လို့တေဆုံးတာလို့ဒေသခံတွေကဆိုပါတယ်တံပိုကျေးရွာဟာချင်းတွင်းမြစ်ဘေးမှာရှိပြီးစစ်တပ်ကတစ်ထုတ်ယူတဲ့တစ်ကွင်းအနီးနားမှာရှိတဲ့အတွက်မကြာခဏနယ်မြေရှင်းလင်းခံရတဲ့ကျေးရွာတေရွာလည်းဖြစ်ပါတယ်တစ်ဆက်ထဲမှာပဲရမပင်မြို့နယ်ကရဲမှာရှိတဲ့ပလဲနယ်မှာလည်းစစ်တပ်ကနယ်မြေရှင်းလင်းတာကြောင့်ဒေသခံ1000နီးပါးစစ်ဘေးရှောင်နေကြရပါတယ်စစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတူဦးကအခုလိုပြောပါတယ
်စစ်ဘေးရှောင်တွေကတော့ရှိတာပေါ့ဗျာကျွန်တော်တို့ဒီကမာတရက်နေ့ကမိချုပ်ခံရတဲ့မြာကုန်းကြီးကဆိုလည်းဒါရွာလေးကိုပြန်မဝင်ရင်ရဲကြတယ်ဘူးကန်တော့အမီဝင်းပြင်ကအကြီးရွာတွေပေါ့နော်ဒီလိုကလည်းရွာလေးကို
ဟိုပြန်မဝင်ကြီးရဲကြတယ်ငုံပါ29 28တော့ဒီတန်းတော့စခန်းကိုနိုင်ခါတာဆိုတော့အဲတန်းတော့ပါဝင်ဒီတန်းတော့နဲ့နီးတဲ့ကြီးရွာတွေပေါ့နော်ဒါစီတို့ဟိုဘောင်လာပြည့်တို့ကျောင်းဝန်သူတို့မဲစရက်တို့ကျွန်တော်တို့ဒီကိုးပင်တို့ဒီရက်ကံတို့ပေါ့နော်အစားရှိခြင်းအဲ့နာဝန်းကျင်ရွာတွေကလည်းဒါရွာတွေကိုကောင်းကောင်းမပြန်ရဲကြတယ်ပေါ့နော်ဒီဝိရှောင်းနေရဆိုရွာကလည်းနည်းနည်းများတော့ဟွာလောက်တောင်းဝင်းကျင်လောက်တော့ရှိမှာပြတခြားကြီးရွာတွေမှာပွားပြီးတော့အနေကြရတာရှိရှိပ
ါစစ်ဘေးရှောင်းတောင်းနေပါဟာတောတောင်နေတဲ့ခိုလုံနေကြရပြီးစန္ဒရိခအကူညီတွေလည်းလိုအပ်နေတယ်လို့ကုညီပေးနေသူတွေကပြောပါတယ်စစ်တပ်ဟာပလဲမြို့ပေါ်မှာအထိုင်ချတတ်ဆွဲပြီးပလဲမြို့နယ်တဲကကြေးရွာတွေကိုမကြာခဏအနေမြေရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာအမဲလိုလိုစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
စကိုင်းဘက်ရှင်းမပေးမှာစစ်ကောင်စီလက်လက်ကြီးထိမှန်ပြီးအမျိုးသမီး၃ဦးတေဆုံးခဲ့တာနဲ့ပလဲဘက်မှာလည်းလက်မြေရှင်းလင်းတာကြောင့်စစ်ပီးရှောင်း1000ကျန်ရှိလာတာကိုကုစားဝန်လိုင်းပြောပြခဲ့တာပါအခုတော့ရှမ်းမြောက်တိုက်ပွဲတွေဘက်မှာလည်းလူမှုရေးအသင်းအဖွဲ့တွေပါတိုက်ခိုက်ခံနေရတာပါရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြားမှာအရသာထိခိုက်မှုတွေရှိလာပြီးအဲ့ဒီထဲမှာစစ်ရှောင်းတွေကိုအကူအညီပေးနေတဲ့လူမှုရေးအသင်းအဖွဲ့တွေလည်းပြစ်ခတ်ခံရတာရှိလာတယ်လို့ကိုယ်တိုင်ကြုံတွေ့သူတွေကပြောနေပါတယ်ဒီကြောင်ရန်ကုန်ကပြည်ပို့ထားတဲ့သတင်းကိုအခြေခံပြီးမဆုမုံပြပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေတိုက်ပွဲရှောင်နေကြရတာအခုဆိုရင်တလားကျော်ရှိသွားပြီဖြစ်ပါတယ်စစ်ရှောင်နဲ့ပိတ်မိနေတဲ့သူတွေကိုကယ်တင်နိုင်ရေးမူဆယ်မြို့ပေါ်မှာလူမှုကယ်ဆယ်ရေးကားအစ်င်း20လောက်ပုံမှန်အသင့်ဆောင်ဆိုင်ပေးနေကြောင်းပရဟိတအဖွဲ့တစ်ခုကတာဝန်ရှိသူကပြောပြပါတယ်လာကယ်ထုတ်ဖို့ပိတ်မိနေတဲ့သူတွေကဇက်တိုက်ဖုံးခေါ်ဆိုတာတွေရှိပေမဲ့တချို့နေရာတွေမှာတာဝန်ယူမှုတာဝန်ခံမှုကဘယ်ဘက်ကမှမရှိတဲ့အတွက်ကဲထုတ်ဖို့အခက်အခဲဖြစ်နေကြောင်းသူကအခုလိုပြောပြပါဗျ
။ခမအရင်ပေါင်း2000ကျော်လောက်ရှိတယ်ဟိုတနေ့ကျွန်တော်တို့သွားတယ်။သွားလိုက်တဲ့အချိန်မှာဟုတ်လားကလုံးလာတဲ့ကားတစ်ပြည့်ခံရတယ်ကားပေါ်မှာပါတဲ့လူငယ်တစ်ယောက်ကလူကြီးတစ်ယောက်ကလေးတစ်ယောက်တနက်မှပါတယ်ဒင်းကလည်းထားပြခဲ့ရတယ်ကျွန်တော်တို့ကအဲနာမှာပြစ်ခံနေရမှာကျွန်တော်တို့ကအလောင်းဝင်ကောက်တာအလောင်းကောက်တဲ့အချိန်မှာသူကတောက်ရောက်တလည်းပဲပြစ်တာဟောတကားတမန်မလေးကလည်းကျက်စင်ကြီးကားကိုလည်းပြစ်ထဲလိုက်တယ်ကျက်ကျက်လောက်ပြစ်ခံရတယ
်မူဆယ်နဲ့105မိုင်ကြားမှာရှိပြီးတော့မူဆယ်မြို့နဲ့တမိုင်လောက်ပဲဝေးတဲ့နမ်ခွန်စစ်ဆောင်စခန်းမှာလည်းစစ်ဆောင်သူပြည်သူဥယေက600ဝန်းကျင်ရှိပါတယ်စစ်ဆောင်ရဲ့ကျန်းမာရေးအတွက်စေကူတာမှုပေးနိုင်ရေးအခုလက်တလောအခက်ခဲနေတဲ့အခြေအနေကိုလည်းကူညီပေးနေသူဒေသခံနောက်တဦးကအခုလိုပြောပြပါဗျ
။ဒီမျိုးနဲ့အနည်းဆုံးမှရှိတဲ့နောက်ခေါ်စစ်ဆောင်စခန်းတော့ကျွန်တော်တို့တော့တော်တော်များအောင်မရတော့မနေရတော့လူနာတွေကိုဆရာတော်ကဒီကူရိုင်းနောက်ခေါ်ဆရာတော်ကကားနဲ့တင်လာတယ်တင်လာပြီးတော့ကျွန်တော်တို့ကပရိုက်တက်ကိုင်းနဲ့ပြန်လို့ကြေးရီတော့ပြီးတော့ဟာဒီစေယုံပေါ့နော်စစ်ပါလူနာတာနာမှာတော့ပြီးတော့ဥပါပြီးတယ်ပေါ့အယောက်20ကျော်ရှိတယ်ဒီလိုချင်းချာနာနေတဲ့သူကလည်း30လောက်ပြန်လာတယ်သူတော့ဒီအသေးစားယောဂလေးဆိုတော့ကျွန်တော်တို့ကကြာဝင်တဲ့အချိန်မျိုးတော့ဟိုတို့ရတဲ့စီဝါလေးတွေပေါ့နော်အဲ့ဒါလေးတွေပြေးလိုက်တယ်ကိုသူရဲ့ဟိုစစ်ဆောင်တဲ့သံသလောက်ကြည့်ပြီးတော့ပြေးလိုက်တာသူတို့တော့လာကြည့
်အခုဆိုရင်မူဆယ်မြို့ပေါ်တုံကန်ကျေးရွာထဲမှာအရက်သားအများပြားတည်ဆုံနေတဲ့ကြောင်းနဲ့ကြံရှိနေတဲ့သူတွေကိုကယ်ထုတ်လို့လည်းမရသေးကြောင်းကူညီနေသူတဦးကပြောပြပါတယ်အလံဖြူထောင်ပြီးတော့သွားတဲ့ချက်ချင်းဒီကားနဲ့လူမှုကယ်ဆယ်ရေးကားတွေလည်းအပြစ်ခတ်ခံနေရကြောင်းပြောပြပါဗျ
။စီစမ်းမှုတွေအခုလမ်းလေးမှာလောင်းနေခမန်းကဆက်ရှိနေတဲ့လေကြောင်းမှရှိတယ်။လောင်းနေဒေသခံတွေဒီသွားရောက်ကြေတယ်လို့မရသေးဘူး။အခုတည်းကတမန်မလေးကဒေသကပြည်တော်မှမကြည့်ဘူး။စစ်ဆောင်စခန်းဖွင့်လာတဲ့နေရာမှာလက်လက်ကြီးတလုံးကြ။တရားလို့တော့မိုင်းလိုက်တယ်လို့အခုကျွန်တော်ကသိရင်ပြောရလိုက်။တရားငောင်းမိုင်းမှာပြည်သူတွေလူတွေကလည်းဘူသားတဲ့ရေကပြတ်တော့သွားပြီ။ကိုယ်လောင်းတယ်လည်းပါတယ်တော့အလောင်းတွေလည်းအများကြီးရှိပြီးသေးပြီးပြောကျွန်တော်တို့ဒီပရိုက်တာအနေနဲ့ပြောနေတာကတော့၄ရက်တည်း၅ရက်တည်းရောခဏလောက်ပြည့်တဲ့ရက်သေးသေးနဲ့ဒါမှကျွန်တော်တို့ကဖက်လက်ကူညီပေးလို့ရမှာလို့မဟုတ်တယ်တော့ကူညီပေးလို့ကဘလို့မအောင်မဖြစ်နိုင်ပြည့်နေ
ဆင်းဆောင်ကူညီသူနောက်တူကလည်းအခုနောက်ပိုင်းမှာပရဟိတဆောင်ရွက်တဲ့သူတွေတိုက်ခိုက်ခံလာရတဲ့အခြေအနေကိုပြောပြပါတယ
်အခုလည်းဒါဒီကျူရတော့ကတော့နှစ်ဖက်သက်တရတော့အရက်ဖက်ပြည့်မဲ့တည်ကိုပြစ်တာမကြောက်ဘူးပရိဒတ်ကတည်းကပြစ်ခံရတယ်စစ်စစ်နေတာပြစ်ခံရတယ်ဒီရက်ကျစီလားတိုက်ဆိုင်လာတာမသိဘူးပေါ့နော်ဒီကကျစီကြတယ်ရှိတယ်တန်ရရတယ်ရှိတယ်အဲ့ဒါလေးတွေတော့ကျွန်တော်တို့အနေနဲ့ပြည်သူနဲ့ဒီပြည်သူတွေကိုကူညီနေတဲ့ပရိဒတ်တွေစစ်စစ်နေကြတွေတော့ဆောင်ပြီးနေကြတာပေါ့နော် နှစ်ဖက်စလုံးပဲပြောရမှာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အနီးတစ်ဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မူဆယ်မြို့ပေါ်မှာဆစ်ရှောင်နေကြသူတွေအပြင်တရုတ်ပြည်ဘက်ကိုထွက်ပြေးတိမ်းရှောင်သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်မူဆယ်မြို့နယ်၁၀၅မိုင်မှာပြီးခဲ့တဲ့သတင်းဘက်ကနေစလို့တိုက်ပွဲတွေပြင်းထန်လာနေတာပါတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကြောင့်လမ်းသွာလာခွင့်ပိတ်ပင်ထားသလိုကယ်ဆယ်ရေးယာဉ်တွေကိုပိတ်ခတ်တာတွေလည်းရှိလာတယ်လို့ပြောပါတယ်မူဆယ်မြို့ကအခြေအနေတွေကြောင့်တရုတ်နိုင်ငံယူနန်အစိုးရကလာမယ့်ရက်ပိုင်းတွေထဲမှာမြန်မာနိုင်ငံသားတွေယာယီနေထိုင်ခွင့်နဲ့ဝင်ထွက်သွားလာနေတာတွေကိုပိတ်သွားဖို့ရှိကြောင်းမူဆယ်ဒေသခံတချို့ကပြောပြပါဗျ။မြန်မာနဲ့ကပ်နေတဲ့တရုတ်နိုင်ငံကျယ်ခေါင်မြို့ကမြန်မာနိုင်ငံသားတွေကိုလည်းရွှေလီမြို့ဘက်ကိုပြောင်းရွှေ့ထားပါတယ်ရှင်
။ရှမ်းမြောက်တိုက်ပွဲတွေမှာစစ်ရှောင်တွေကိုကူညီပေးနေတဲ့လူမှုရေးအသင်းအဖွဲ့တွေပါပြစ်ခတ်ခံထိခိုက်မှုတွေရှိနေတာကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေပြောခဲ့တာမဆုမပြောပြခဲ့တာပါ။အခုတော့ကရင်ဘက်ကော့ကရိတ်မြို့နယ်အတွင်းမှာလည်းစစ်ပေးရှောင်တပ်သောင်းကျော်အထိရှိလာနေတာပါကရင်ပြည်နယ်မြဝတီခရိုင်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီဇင်ဘာလ၁ရက်နေ့ကနေစပြီး၄ရက်အတွင်းကြေးရွာပေါင်း20ကျော်ကဒေသခံတပ်သောင်းကျော်ထွက်ပြေးနေရတယ်လို့ဒေသခံတွေကထုတ်ပြောနေပါတယ်ဒီသတင်းကိုထိုင်းချေဆိုင် VOA သတင်းတောက်မယေးမှာပြောပြပေးပါဦးခင်ဗျာ
။ကရင်ပြည်နယ်မြောက်ရီခရိုင်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကဒီအပိုင်းတွင်ပြင်းထန်နေတာပါ။နှစ်ဖက်တိုက်ပွဲတွေကြောင့်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ပါစစ်ဘေးရှောင်သူအရေအတွက်သတောင်းကျော်ထိရှိနေတယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အပံ့ကွန်ရဲ့ KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ်
ဟုတ်ကဲ့ဆောင်းကြော်ပြီခင်ဗျာဟာတော်ဖေးရောက်ဒီဝါဒီလမ်းထောင်ချောင်းတဲ့တချို့ဒီမြင်းဆက်လေးကြွားနေပေါ့နော်ကျွန်တော်တို့ပြီးအကုန်လုံးပြီးနေကြဟိုရှောင်းတယ်လို့ပြောပေါ့ဒီလို
တချို့လူလူတွေကပြောင်းပြေးတာတွေနှီးစက်ရဆွေမျိုးတွေစီသွားရောက်နေထိုင်တာတွေရှိတယ်လို့တချို့ကြတော့လေအိမ်နေတဲ့ကပစ္စည်းတွေလူရက်ခံရတဲ့အတွက်အိမ်နေကိုမစွန့်ခွာပဲအိမ်အောက်တွေမှာဘုံကိုကျင်းနေတဲ့နေထိုင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုဆိုရင်လေကြောင်းပစ်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံတွေသိဆုံးတာဒဏ်ရာရတာတွေပိုများလာတယ်လို့လည်းပြောပါတယ်
။ခုလူကြောင်းတွေပိုများလာတယ်လူကြောင်းတွေလည်းကြီးပါ။အစီအစဉ်ဖတ်တာတိုက်ပွဲနေလို့ဟိုလူနေမှာပြစ်စင်ဟာတွေခြောက်တယ်။အစီအစဉ်ဖတ်တော့အပြေကြောရှိရပါ။အစီအစဉ်ကြီးကတော့တူတယ်ကောသူတို့အမှန်လေးကတော့သူတို့ကတိကျတဲ့ကျင်းမှတ်တွေရှိနေတယ်အဲ့ဒီမျိုးကသူတို့ခင်းနေကြတယ်ပဒိညာရဲ့ညာတွေပဲမတိကျတဲ့ညာတွေအဲ့ဒီမျိုးပတ်ပတ်ပြစ်တယ်လို့ကျွန်တော်ဆိုမြင်နေတာအခုဆိုရင်ကျော်သားတွေအစီအကြီးတဲ့ဟာတွေကပုံများတယ်ဆိုတာတက်တိုက်ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကအထူးသဖြင့်လူလူနဲ့ကကြည့်ရတယ်ပေါ့အရင်ဟိုအရင်များတယ်ပေါ့နော
်အန်ဖာကြီးကော့နွဲ့မောင်းမရော်လန်းရှည်စားတဲ့ကြေးရွာပေါင်း24ရွာကဒေသခံ11,000ကျော်ဟာဘေးလွရာကိုထွက်ပြေးနေရပါတယ်။ကရင်အမျိုးသားအစည်းအရုံးကပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးကတော့ဒေသခံတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကကော့ကရိတ်သားမကနေရာတိုင်းမှာဖြစ်နေတယ်လို့လည်းပြောပါတယ်
။ဒေသခံတွေကိုပြစ်မှတ်ထားတဲ့နေရာမှာတော့ကော့ကရိတ်မကဘူးပေါ့နော်။ကော့ကရိတ်ပြင်ချသောနေရာတော်တော်များလည်းဟိုသူတို့ဒုက္ခပေးတဲ့ပြစ်ခတ်မှုမျိုးတွေလုပ်နေတယ်။ခုနပြောတဲ့မုံမြင့်တွေကအချိန်လေးပဲဒီဘက်ခံတွေကိုပြင်မထားပြီးတော့တိုက်ခိုက်တဲ့နေထားမျိုးဖြစ်ပေါ်တယ်။ဖြစ်နေတယ်အခုချိန်ထိဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုပဲပြရပါတယ်ခင်ဗျ။
တိုက်ပွဲရဖြစ်လို့ဖန်အဘက်ကိုထွက်ပြေးလာတဲ့ဒေသခံတွေကိုတော့စကစတက်တွေနဲ့နေကြားဆောင်တက်တွေကတရားကျိုးဂိတ်၊ကိုးတိုင်စစ်ဆေးရေးဂိတ်၊နဘူးဂိတ်တွေမှာစစ်ဆေးပြီးဖုံးနေတဲ့မှာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေကိုရှယ်ထားတာတွေ့တယ်ဆိုရင်ရိုက်နဲ့စစ်ဆေးတာတွေပါလုပ်နေတယ်လို့လည်းဆိုပါတယ်။အခုချိန်ထိကော့ကရိတ်မြို့နယ်အတွင်းမှာတိုက်ပွဲတွေဆက်ရှိနေပြီးဒေသခံတွေကလည်းနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်
။ကရင်ဘက်ကော့ကရိတ်မြို့နယ်အတွင်းမှာလည်းစစ်ဘေးရှောင်1,000ကျော်ရှိလာဒုက္ခရောက်နေကြတာကိုမယေးမှာပြောပြခဲ့တာပါ။အင်ကာညာရဲ့အခုလိုသတင်းပေးပို့ချက်တွေပြီးမှတော့အပတ်စဉ်အင်ကာနေ့တိုင်းပြောပြနေကြမြေကြီးရောစာလေသမားဘဝနောက်ယူကရိန်းမြန်မာနိုင်ရှင်သုံးသက်ချက်နောက်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါနဲ့ကဘာတလွားခီးသွားအပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာ ကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကတရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။တဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်ရဲ့ဒီဇင်ဘာလ5ရက်အင်္ဂါညရေဒီယိုစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေရုပ်သံကားပါည10:00အထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32တို့အပြင် VO ရဲ့ Facebook website နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းတွေတစ်ချိန်နဲ့ဆက်ပြီးတော့ည10:00အထိတိုက်ရိုက်နှာစင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်အင်္ဂါညတိုင်းပြောပြပေးနေကြယူကရိန်းမြန်မာနိုင်ရှင်သုံးသက်ချက်နောက်အမေရိကန်နိုင်ငံသတင်းဆောင်ပါနောက်ကမ္ဘာတစ်လွှာခီးသွားပတ်စဉ်အစီအစဉ်တွေမတိုင်ခင်မြေကြီးဩဇာလေသမားဘဝအစီအစဉ်မှာလှုပ်ရှားလှုပ်သားရှားပါမှုကြုံနေရတဲ့မြန်မာတောင်သူအခက်အခဲကိုသုံးသပ်ထားပါတယ်မြန်မာနိုင်ငံစိုက်ပျိုးရေးမှာလှုပ်သားရှားပါမှုခိုင်းနှွားတွေလုံလုံလောက်လောက်မရှိမှုနဲ့စက်ကရီယာတွေအသုံးပြုတဲ့အခါမှာလဲလောင်းစားစည်းဈေးတွေမြင့်တက်နေမှုကြောင့်တောင်သူလေသမားတွေမှာအကျိုးမြတ်သိမ့်မရှိကြတော့ပါဘူးဒါနဲ့ပတ်သက်ပြီးလေးလာစုံစမ်းထားတဲ့ကိုခမောင်စုံမင်းစုစည်းတင်ပြပေးတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မြန်မာနိုင်ငံစိုက်ပျိုးရေးကဏ္ဍမှာလှုပ်သားရှားပါမှုဟာအရင်ကတည်းကအတိုင်းရှိနေပြီမဲ့အခုအခါမှာတော့ပိုပြီးတောင်အခြေအနေဆိုးလာပါတယ်ကျေးလက်တွေမှာအားကောင်းမောင်းတန်အလုပ်လုပ်နိုင်ကြတဲ့လူငယ်တွေဟာအလုပ်အကင်ပုံမှန်ရရှိနိုင်ကြမဲ့မြို့ပြတွေနဲ့အိမ်နီးချင်းနိုင်ငံတွေကိုစွန့်စားပြီးထွက်ခွာသွားကြတာတွေဟာအရင်ကတည်းအခုအခါမှာပိုပြီးများပြားလာပါတယ်တခါကျေးလက်ဒေသတွေမှာစိုက်ပျိုးရေးလုပ်ငန်းတွေဟာအရင်ကလိုတိတ်ပြီးမဖြစ်ထွန်းကြတဲ့အတွေ့တောင်သူလယ်သမားတွေနဲ့လယ်ယာလုပ်သားတွေဟာအရင်ကလိုအပြန်အလှန်အမိကိုလုပ်ကင်လို့မရတော့ပါဘူးအဲ့ဒီအတွေ့လယ်မဲ့ယာမဲ့လက်လုံလက်စားလယ်ယာလုပ်သားတွေဟာတခြားနေရာတွေကိုပြောင်းရွှေ့အသက်မွေးမ်းကြောင်းအလုပ်လုပ်ကင်ကြရပါတယ်တခါဟိုးအရင်ကလိုမီယိုဖလာစိုက်ပျိုးရေးလုပ်ကင်ရာမှာအသုံးတည့်တဲ့ခိုင်းနွားတွေလည်းတိတိတသာရှားပါကုန်ပါတယ်အဲ့ဒီလိုဖြစ်ရတဲ့အကြောင်းရင်းကခိုင်းနွားတွေကိုအသားစားနွားအဖြစ်အဓိကတရုတ်နယ်စပ်ကိုတင်ဖို့ရောင်းချတာကြောင့်ဖြစ်ပါတယ်။တောင်သူလယ်သမားတွေဟာမိမိတို့စိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယူလာတဲ့အတွက်ရှင်းစွဲခိုင်းနွားတွေကိုရောင်းချကြတာဖြစ်ပါတယ်။တပြိုင်တည်းမှာပဲမြန်မာပြည်ကခိုင်းနွားတွေကိုတရုတ်နယ်စပ်ကနေဈေးကောင်းကောင်းပေးဝယ်ယူတာကြောင့်အလွယ်တကူရောင်းချတာဖြစ်ပါတယ်။အဲဒီလိုခိုင်းနွားတွေအစားကျေးလက်ဒေသတွေမှာစိုက်ပျိုးရေးအတွက်ရိတ်သိမ်းချွေလေးထွန်ရက်တဲ့ဆက်တွေအပါအဝင်လေယာသုံးစက္ကရိယာတွေကိုအစားထိုးလာတာတွေလည်းရှိပါတယ်။ဒါ့ပြင်လည်းဆက်သုံးစီလောင်စာဈေးတွေကမကြာခဏဈေးတက်နေကြတဲ့အတွက်တောင်သူလယ်သမားတွေအနေနဲ့ထုတ်လုပ်မှုဈေးစကားတွေမြင့်တက်ကုန်ပြီးရရှိလာတဲ့အကျိုးအမြတ်နဲ့မကမိကြပါဘူး။အဲဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအေယော်ရီမြစ်အနောက်ဘက်ပွင့်ပြူမြို့နယ်ကလေပိုင်ရှင်အမျိုးသမီးတဦးကအခုလိုပြောပါတယ်
။စပားရိတ်သိမ်းနေပါရဲ့ရှင်။မိုးစပားရိတ်နေ။ဒီမှာပြလည်းသိပြီးတော့အလုံသမားတွေကမရှိတော့ကြတော့စက်တင်နဲ့ပဲသုံးနေကြတာဒီဘက်မှာလည်းကုန်လုံးကလည်းနိုင်ငံခြားအထွက်ကုန်ကြ။တို့ကအလုံသမားတွေကလည်းတို့ကဟိုဈေးပေးရတဲ့တို့ရဲ့လူအားကကြတော့လည်းနှစ်ဆဖြစ်သွားတယ်။အလုံသမားတွေကလည်းရှားသွားတယ်။သမားတွေဘက်ကတွေ့ရမယ်ဆိုလဲသူတို့မှာမကြိုက်ဘူးဆန်းတပြီကို6000ကျော်ဝယ်စားနေရတယ်။ခိုင်းကားတွေကလည်းအရင်လိုအများကြီးအခုမမွေးကြတော့ဘူးထွန်နာရက်တာမှစစက်တင်နဲ့ပဲသုံးနေရဆိုတော့ခိုင်းနွားတွေမသုံးကြတော့ဘူးတော်တော်များများကိုမရှိကြတော့ရွာဘက်မှာလေ။ခုကတော့အဲ့လိုမဟုတ်တော့ဘဲနဲ့စက်တင်နဲ့တခါလဲရိတ်ချွေဆိုတော့ဈေးစကားကတော့ပိုးကုန်နေဒါပေမဲ့မြန်ပြီးသွားတာပေါ့။တကယ်အခု73စီစီးတွေတအားမြင့်နေတော့မကြိုက်ဘူးရှင်တောင်သူတွေအခုစပားရိတ်နေပေါ့လေမိုးစပားရိတ်နေဒီတော့တအေကကိုဘုံက9000 8000ကအခုဆိုရင်တသိန်းခွဲတွေပဲဖြစ်သွားရိတ်ချွေပြီးပေါ့အဲ့လိုဈေးတွေတအားကိုထုတ်ဝဲနီးနီးလောက်တက်သွားတာဆိုတော့လေဟိုတောင်သူတွေအနေနဲ့ကတော့မကြိုက်ဘူးရှင်တောင်သူတွေကမကြိုက်တော့လူသမားတွေလည်းကြိုက်သလားဆိုတော့လူသမားတွေစက်ပိုင်နေပါရင်ကြာလေသူတို့လည်းတိတ်တော့မကြိုက်ဘူးရှင်စိုက်ပျိုးရေးကပြောရရင်တော့မကြိုက်ပါဘူးရှင် တော်တော်ကြီးပါတော့ဝက်လောက်တက်သွားပါတယ်
တကယ်တော့မြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်အများစုဟာတရုတ်နယ်စပ်အပါအဝင်နယ်နိမိတ်ချင်းထိစပ်နေကြတဲ့အိမ်နီးချင်းနယ်စပ်ကုံသွေးရေးကနေတင်ပို့ရောင်းချကြတာကပိုများပါတယ်အခုချိန်မှာတော့ပြည်တွင်းစစ်ကြောင်းနယ်စပ်ဒေသအလုံးဟာကုံသွေးရေးရပ်ဆိုင်းသလောက်ဖြစ်သွားပါပြီအဲ့ဒီအတွက်စိုက်ပျိုးရေးထွက်ကုန်သီးနှံအတော်များများဟာလည်းဈေးကောင်းမရတော့ပါဘူးတောင်သူလယ်သမားတွေကတစ်ပတ်ကမိမိတို့ထွက်ကုန်သီးနှံတွေဈေးကောင်းမရရှိပေမဲ့တခြားတစ်ဖက်ကလည်းစိုက်ပျိုးစရိတ်တွေကမြင့်တက်နေပါတယ်။နေဆက်ကုံသွေးရေးအခြေအနေမကောင်းသေးတွေကတော့တောင်သူလယ်သမားတွေအတွက်လည်းအကျိုးအမြတ်ရရှိဖို့ကမသေးကြတော့ဘူးလို့မြေလက်ဒေတာကအင်တာနက်အွန်လိုင်းစိုက်ပျိုးရေးဂျာနယ်တဆောင်ရဲ့အရီတာကပြောပါတယ်
။တောင်သူတွေကဒီနေ့ရာသီဥတုအခြေအနေလေးကကောင်းတော့အရာပြူလေးကကောင်းတယ်။အရာပြူလေးကကောင်းတော့ဆိုပေမဲ့လို့အခုအနေထားရကအပြောင်းလဲတွေကများတယ်။ကုံစင်းနှုံးတွေကလည်းခဏခဏပြောဘူးဆိုရင်တက်သွားပြီဆိုတော့ဒီစတုစေးရတယ်ဒါဆက်တက်မယ်ဆိုရင်တောင်သူတွေကရတာနဲ့ဂုံစင်းလုံးတက်တာနဲ့အတူတူပဲဆိုတော့သူတို့ကတော့ဒီနေ့လဲအပူရှံကြီးတော့မရှိဘူးပေါ့ကုံတွေပွဲသားတွေကဘာပြောလဲဆိုတော့ဒီဝယ်လက်အကြီးတွေကမှားမှနဲ့ဝယ်လက်တွေကဝယ်တာဈေးကောင်းပေးဝယ်တာဆိုတော့အဲ့ဒီဝယ်လက်တွေနေထားရခုဒီပါမှာလမ်းနေပိတ်ဟိုပိတ်ဒီပိတ်ဖြစ်နေတဲ့ခါကျတော့ဟိုတွားလာတာခက်ခဲတော့တင်ရပို့ရတာပိတ်မိနေတာကြီးဘာညာရှိတော့ဈေးတွေကုံတွေလည်းမဝယ်ဘူးမဝယ်တဲ့ခါကျတော့ဈေးကကျနေတဲ့သဘောပဲ။အင်းငယ်စားကိတ်တွေပိတ်တာလည်းတော့ဆိုင်နေ
။စိုက်ပျိုးရေးလုပ်ငန်းမှာလေယာဉ်လုံသားရှားပါလာတာ၊ခိုင်းနှွားတွေတိတ်မရှိတော့တာနဲ့ဆက်သုံးလောင်စာစီဈေးတွေမကြာခဏကြီးမြင့်လာတာတွေတင်သာမကသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာဈေးတွေကလည်းခေါင်ခိုက်အောင်မြင့်တက်နေတာကြောင့်တောင်သူလယ်သမားတွေဟာမိမိတို့ရဲ့လေယာဉ်မြေတွေကိုမစိုက်ပျိုးပဲဒီအတိုင်းလွတ်ပြီးပတ်လတ်ထားကြတာတွေလည်းရှိကြပါတယ်။တချို့ဆိုရင်စိုက်ပျိုးမြေတွေပေါ်မှာကြက်မွေးမြူရေးဝက်မွေးမြူရေးတွေပြောင်းလဲလုပ်ကင်လာကြသလိုတချို့ကလည်းအော့ဖ်ရိုဒ်လုပ်ငန်းတွေကိုလုပ်ကင်လာကြတာတွေရှိပါတယ်။ဒါတွေကိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေကမြင်တွေ့သိရှိပေမဲ့အရေးယူကြီးကြပ်တာမရှိသလိုတောင်သူလယ်သမားတွေနဲ့လည်းထိစပ်ပူးပေါင်းတာမရှိသလောက်နေပါပါတယ်။အညာဒေသပြည်တွင်းစစ်ဖြစ်နေတဲ့ဒေသတွေမှာဆိုရင်နောက်ထပ်ကြုံတွေ့ရတာတခုကစစ်ကောင်စီတပ်ဖွဲ့တွေစစ်ကြောင်းလှည့်တဲ့အခါမှာလေယာစိုက်ပျိုးရေးလုပ်ငန်းလုပ်ကင်ကြသူတွေကိုမတင်ကဘဲဖန်ဆီးနှိပ်စက်ကြတဲ့အတွက်အတော်များများကလေထဲရာထဲကိုသွားရောက်ကြတာဟာစွန့်စားမှုတစ်ခုလိုဖြစ်နေပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အထက်အညာဒေသကပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာလေယာစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်ကြသလိုထွက်ရှိလာတဲ့သီးနှံတွေကိုတောင်မှလုံခြုံအောင်သိမ်းဆည်းဖို့အခက်အခဲတွေရှိနေကြပါတယ်ခင်ဗျာ
လောက်သားရှာပါမှုကြုံနေရတဲ့တောင်သူခက်ခဲကိုခမောင်ဆုံးမင်းပြောပြခဲ့တာပါအခုတော့ယူကရိန်းမြန်မာနိုင်ရှင်ချက်ပါလွယ်ကော်တဝိုက်တိုက်ပွဲပြင်းထန်ချိန်ထိခိုက်ကြဆိုင်မှုများနေတာကုညီကတင်ပေးနေတာဒုတိယပိုင်းကိုပြောထားပါတယ်နိုဝင်ဘာလ17ရက်နေ့ကစခဲ့တဲ့ကြားပြင်းနယ်လွယ်ကော်မြို့တဝိုက်ကတိုက်ပွဲတွေကပြင်းထန်တယ်လို့နှစ်ဖက်ထိခိုက်ကြဆိုင်မှုများနေတာမှာဒီတိခိုက်တန်ရရတဲ့အရက်သားတွေနဲ့တော်လိုင်းရဲဘော်တွေအပြင်လက်လက်ချခဲ့တဲ့စစ်ကောင်စီတပ်သားတွေကိုလည်းတိုင်းရင်းဒေသတွေမှာ Free Burma Rangers အဖွဲ့ကဝင်ရောက်ကယ်ဆယ်ပြီးအသက်ကယ်ဆေးကုသပေးနေပါတယ်။ဒီတိုက်ပွဲတွေလည်းကယ်ဆယ်ရေးလုပ်ရတာဘလောက်ထိခက်ခဲပါလဲ။ဒီလိုအနိုင်ထိုင်အောင်တွေကြာနေ့စဉ်လုပ်နေရသူတွေရဲ့စိတ်ခံစားချက်အတွေ့အကြုံတွေကရောဘလို့ရှိပါလဲ။ဟောင်စာဒုတိယပိုင်းဖြစ်ပြောပြပေးပါဦးခင်ဗျာ။
ပြည်ကြက်ရဲ့ပတ်ကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစည်းအဝေးမှာလက်ရှိဖြစ်နေတဲ့စစ်ပွဲတွေထဲမှာဒဏ်ရာရပြည်သူတွေတော်လှန်ရေးရဲဘော်တွေနဲ့ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သားတွေကိုစစ်ကူတပ်ပြီးတော့အသက်ကယ်တင်ပေးနေတဲ့ Free Burma Ranger ဖွဲ့ဝင်ကိုအောင်ဇေယအကြောင်းကိုပထမပိုင်းအနေနဲ့တင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေထဲမှာကယ်ဆယ်ရေးလုပ်ရတာဟာဘယ်လောက်ထိခက်ခဲလဲ။ပြီးတော့အဲ့လိုအနိုင်ထိုင်အောင်တွေကြောင့်မှနေ့စဉ်အလုံးလုံးနေရတဲ့လူတစ်ယောက်ရဲ့ကြုံတွေ့နေရတဲ့စိတ်ခံစားချက်တွေနဲ့ပတ်သက်ပြီးတော့ကိုအောင်ဇေယကပြောပြပေးသွားတာကိုဒုတိယပိုင်းအနေနဲ့ဆက်လက်နားဆင်ကြပါဗျာ။ဒီရုပ်တံမှာစိတ်မချမ်းမြေ့စရာဗီဒီယိုတွေပါဝင်အသုံးပြုထားတယ်ဆိုတာကိုကြိုတင်အသိပေးပြစီမယ်။ဟေ
းလေဘယ်ဘယ်ဘယ်စစ်ချတာဝိုင်းမင်းတို့
ဘယ်လိုလဲတိုက်ကောင်းတော့ငါတဲ့နားတော့တော့တိုက်ကြလား
။ဘူး
။ရှုံးမေးလေရှုံးမေးအောင်ကဲမ
။ဘူးအစ်စရာ
ဟေးဟောပြောပြီ
။ပြီးလဲဘယ်လိုလဲဆက်ပေးတယ်ပါမ
။ဟိုတတော်ကြီးကိုပို့ဖို့လို့မြောက်ပါတော့ပို့ဖို့လို့မြောက်ဆိုတော့ကျွန်တော်တို့ကဆေးရဲ့အနိဋ္ဌရောခံတာကျွန်တော်တို့လည်းလူပဲပေါ့နော
်အ
ာရေရှည်ကြတော့ကျွန်တော်လည်းမခံနိုင်ပါဘူးဒါပေမဲ့ကျွန်တော်တို့ကဒါကိုကျွန်တော်ရှေ့မှာကြာသွားတဲ့ညီငယ်တွေအဲ့လိုရှိရအောင်ကျွန်တော်ပြန်ပြီးအားယူပြီးလုပ်ရတယ်အဲ့လိုစိတ်ခံစားမှုပေါ်နေအောင်ပြောမယ်ဆိုတော့ဘယ်လောက်ထိဆိုးလဲဆိုတော့ကျွန်တော်တခါလေကာစင်းနဲ့လီတန်တိုးတော့ကျွန်တော်လက်နဲ့ကြီးဆိုပြီးကျွန်တော်ကြောက်တဲ့အချိန်ကြီးရှိတယ် ကျွန်တော်လေးရင်လာပြီဆိုကျွန်တော်တုံနေပြီတုံနေဆိုတော့ကျွန်တော်လက်လက်ဒီလွန်ခဲ့တဲ့3-4ရက်မှာကျွန်တော်ကောင်း2ပေတော်လောက်မှာကျွန်တော်9 6လောက်ပြစ်ခံရတဲ့အချိန်မှာကျွန်တော်အရန်ကြောက်ပြီးတော့ကြွားလူရဲ့မျက်နှာတွေညမှမြင်ရတယ်ကျွန်တော်ညမှမြင်ရတာပေါ့ဘာလို့ဆိုခါကြတော့ဟိုကိုကတော့ဒီရဲဘော်ကိုအသက်ရှောင်မလို့မဲ့ကိုလက်လွတ်လိုက်ရတဲ့အချိန်မျိုးရှိတယ်ဒါပေမဲ့ဒီရဲဘော်တွေရဲ့အချင်းချင်းပြောကြသူကကလေး3ယောက်အဖေဘာညာဆိုတဲ့စကားတွေကနားထဲဝင်လာချင်းမှာအဲ့ဟာကြီးကျွန်တော်ထုတ်ဖို့တော်တော်အချိန်ပြရတယ်ခုဆိုလဲကျွန်တော်ကအရှိတမ်းမှာကျွန်တော်10ရက်လောက်တာဝန်စတိုက်ထမ်းဆောင်ခဲ့တယ်။ဒို့မဲ့ကျွန်တော်ဒီနေ့ဘာကြောင့်ပြန်လာလဲဆိုတော့ဒီနေ့ကျွန်တော်လက်ထက်မှာနေတည်သွားတဲ့ကလေးတယောက်ရှိတယ်။မလို့အဲ့ဘက်နဲ့တည်သွားတယ်ပေါ့နော်။မလို့ဘက်နဲ့တည်သွားဆိုတာကကျွန်တော်တို့သူ့ဆွဲထုတ်တယ်။အချိန်မီပေမဲ့လည်းလက်နဲ့ကြီး NDA ဒီမှာကျွန်တော်တို့လောက်ရအကင်မှာအစင်မပြီးလို့သူ့အတန်းကြီးကျွန်တော်ဆုံးရှုံးလိုက်ရတယ်။အဒီနေ့ဆိုရင်လည်းဟိုပေါ့ညီငယ်တယောက်တန်ရတယ်ကျွန်တော်တို့ပြည့်ရသူ့ခေါင်းကြီးဖွင့်သွားတယ်ကျွန်တော်ဖက်စိတ်လုပ်ပေးချင်မှာကျွန်တော်လက်တလောက်လောက်ဝင်လို့ရတယ်။သူဆိုကျွန်တော်လည်းမခင်ဒါပေမဲ့သူ့ကိုကျွန်တော်ရှင်းစေချင်တယ်ပေါ့ကျွန်တော်တွေးချင်းညီကိုလေးဟိုဒီအမှန်တရားတော့လုတ်ပေးနေညီကိုလေးအဲ့ဟာကိုကျွန်တော်ရှင်းစေချင်တယ်ဒါပေမဲ့ကျွန်တော်သူ့ကဲထုတ်တဲ့စမှာကျွန်တော်လေရင်နဲ့ကြဲခံရတဲ့အချိန်တွေရှိတယ်ပြီးတော့ကျွန်တော်လန်ခီးခက်ခဲရတယ်သူ့ကျွန်တော်လည်းကျွန်တော်ရှေ့မှာလည်းလွတ်လိုက်ရတယ်အဲ့မှာသူ့ဓာတ်ပေါ်တွေကျွန်တော်ရှိနေတော့နောက်ဓာတ်ပေါ်တွေတခုကျွန်တော်မြင်လိုက်တယ်အဲ့ဆိုကျွန်တော်အခုပြန်လာတဲ့ချက်မှာဒီလိုမျက်နှာကြီးရောကျွန်တော်မြင်ကျွန်တော်ယုံထွက်လို့မရအောင်ဟောကျွန်တော်ကောင်ဆယ်လင်းလုပ်ဖို့အတွက်ကျွန်တော်ဘလောက်ပဲကြိုးစားဒီဟာကြီးကကျွန်တော်မြင်နေနေနေရပဲ။ဟိုအစားတွေကျွန်တော်လုတ်ခဲ့အခုချိန်လူတွေရဲ့မျက်နှာလူတွေရဲ့စကားနဲ့ကျွန်တော်နားထဲမှာလုံးဝမထွက်အောင်ဘလောက်ထိကိုဖြစ်တယ်ပေါ့နော်။ကျွန်တော်စိတ်အဲ့ဒံရရဖော်ပြလို့မလား။ညာအဲ့အဲ့တန်နေနေပဲအဲ့ရတယ်။တခါကျတော့တိုက်ပွဲတွေမှာဆိုလုံးနေတဲ့လူအတန်နေပြန်ချားလာတဲ့အချိန်မျိုးရှိတယ်။အဲ့ဆိုကိုယ်ကလန့်လန့်လာတယ်။အိမ်မက်ဆိုတစ်ခုလိုပဲကျွန်တော်တို့ရေးတစ်ခုလိုပဲဘယ်တော့မှပြောင်းနိုင်မှာမဟုတ်ဘူးပေါ့နော်။ဒါကြီးကတော့လူတွေမသိရဲဆိုတာတခါကျတော့လူကျွန်တော်တို့လူတွေကအောင်မင်းမှုကိုပဲမြင်ကြတယ်။အောင်မင်းမှုနောက်ကဘလောက်ပေးဆက်တော့ပြောမသိဘူး။ကျွန်တော်တိန်စီရလက်နဲ့တွေ့တယ်ပျော်ကြတယ်နေရာရတယ်ဒါပေမဲ့အောင်မင်းမှုနောက်မှာကျွန်တော်ပေးဆက်မှုတွေများရှိတယ်။ကျွန်တော်တို့ကြားကျင်တဲ့မြေကြီးကျွန်တော်တိန်ထားခဲ့ရတဲ့ဟာရှိတယ်။ကျွန်တော်တို့ဝန်းနေချင်းမဲ့လည်းကျွန်တော်ထိန်ထားရရာရှိတယ်။ဟိုအဓိကအခုဒီခရီးမြက်လက်ရှိချင်လို့မှာအောင်မင်းမှုတက်ပျော်တာဟုတ်တယ်။ဒါပေမဲ့အောင်မင်းမှုနဲ့ပေးဆက်ခဲ့လိုက်ရတဲ့အားရှိတယ်။အဲ့ဒါကိုကျွန်တော်တို့ဒီပီဒီတွေသိစေချင်တယ်။ပါရမ်းရတယ
်မနော်
ကျွန်တော်ဒီနေရာရောက်ဖို့ကျွန်တော်ပေးဆက်ခက်လိုက်ရရမ်းများတယ်စကလုံးနဲ့ပေါ်ပြလို့မရဘူးအခုဒီတိုင်းနာညီကိုတွေကိုကျွန်တော်တို့ကဟိုပြန်ပြီးတော့ကျွန်တော်တို့ကအခုကျွန်တော်ဆိုရင်ကျွန်တော်အမြင်မှာကျွန်တော်လုံနေရရမှာကျွန်တော်ဘာပထက်ချက်ရှိလဲဆိုတော့ကျွန်တော်ဘယ်ပီနယ်ရောက်ရောက်ကင်ဘီရောက်ကျွန်တော်ဒီကရီနီမှာရောက်ရောက်ကျွန်တော်အမြင်နဲ့ပြောတာကျွန်တော်လွန်ခဲ့တဲ့85နှစ်မှာမျက်ပွင့်ပြုခဲ့တဲ့အတွက်ကျွန်တော်တောင်းပန်တယ်ဒီချင်းကကျွန်တော်တို့အခွင့်အရေးကောင်းဆုံးပဲဒီတစ်ခါမှမနိုင်တော့ကျွန်တော်မရတော့ဒီဟာကကျွန်တော်ရဲ့နောက်ဆုံးရဲ့ပွဲပဲဒီအာဏာရှင်စနစ်ကိုကျွန်တော်ဖျက်ချပြီးတော့ကျွန်တော်တို့လိုချင်တဲ့ဒီ Federal Democracy တိုင်းပြည်အသစ်ဆိုတဲ့ဟာကျွန်တော်လိုချင်ဒီပွဲကနောက်ဆုံးအဆုံးပြဖြစ်တယ်ဟုတ်ဒီပွဲကနောက်ဆုံးအဆုံးပြဖြစ်တဲ့တည်းဆိုဒီပွဲမှာအားလုံးကိုစီပါဝင်မှရမယ်ဒီတော်လိုင်းကာလာကြတဲ့အချိန်မှာဟိုကျွန်တော်ထွက်သွားတဲ့လူတွေရှိတယ်အပြစ်အငင်ဝါတွေလည်းရှိတယ်တော်လိုင်းရေးဆိုတော့ကျွန်တော်ဘာနဲ့တူဆိုတော့မာရက်တန်နဲ့တူဟိုအချင်းကြကြခံနိုင်တဲ့လူကဒီပွဲမှာနိုင်လိမ့်မယ်အချင်းတုံနဲ့ထွက်သွားလို့ဒီပွဲမှာရှုံးလိမ့်မယ်ခွက်စစ်ကောင်စီရဲ့ဟိုအခုဒီ2023ကျွန်တော်အရင်အားရဖို့ကောင်းတယ်ကျွန်တော်ရှမ်းမြောင်းမှာအခုဒီခရီးနီမှာကြည့်လိုက်ဒီပီနယ်ဆိုမှာကြည့်လိုက်ကျွန်တော်တို့စစ်ကောင်စီရဲ့ရန်ဒီယာရဲ့ပြိုလဲမှုတွေများနေအဲ့ဒါကိုကျွန်တော်တို့ကဆက်ပြီးတော့ခွင့်ရယူရမယ်တို့ပဲမယ်ဒီကျွန်တော်တို့ကာကွယ်ရေးဖွဲ့မှာပါတယ်ဆိုတော့ကျွန်တော်တို့ကစစ်ကောင်စီကိုကျွန်တော်တို့ကလက်လက်ထုတ်တဲ့စက်ရုံတွေမရှိဘူး။ကြောဒီဟာကပီတူရဲ့ရန်ဒီယာနဲ့လက်ပတ်နေရအရာရှိတယ်။အဲဆိုပီတူရဲ့ဒီတွန်လိုင်းတော့ပို့ပြီးတော့နှိမ့်မြောက်ရတယ်။ပို့ပြီးအချင်းပေးရတယ်။ဘာလို့ဆိုတော့ကျွန်တော်တို့ကပြောချင်တာကကိုယ့်ရဲ့ဝင်ငွေကိုတရားရုံးတော့ပေးစရာမလိုဘူး။ကျွန်တော်ဝင်ငွေရဲ့ဘလောက်ဆိုတဲ့ဟာကိုလားအစီအစဉ်ကျွန်တော်ကူညီပေးဖို့လို့။ဒါမှကျွန်တော်လိုချင်တဲ့ဒီမိုကရေစီအစစ်မှန်ရမယ်။ဒါမှကျွန်တော်လိုချင်တဲ့ဟိုလူပြောမှာကျွန်တော်လိုချင်တဲ့လူခွင့်ရပြီးွားနေရရမယ်ညီဟိုညီသူများသူဖြစ်နေတဲ့ပတ်ဝန်းကျင်တစ်ခုရပါလိမ့်မယ်ကျွန်တော်ဒီထဲမှာစိတ်ပြတ်အားငယ်ွား PDU ရှိရလုံးဝအားမငယ်ပါနဲ့ပြန်ဝင်ခဲ့ပါကျွန်တော်ဒီမှာစီလုံးမှုနဲ့ကျွန်တော်ပြန်တိုက်နေရရဖြစ်တယ်လုံးဝစိတ်ပြတ်စရာမလိုအားငယ်စရာမလိုကျွန်တော်ခုဘက်မှာကြည့်2023မှာကျွန်တော်တို့အားတာစရာတွေဘာကြောင့်လဲဒါကကျွန်တော် PDU တွေကြောင့်ဒီတော်လိုင်းရင်အားကောင်းခဲ့ရလဲ PDU တွေပါခဲ့လို့ဖြစ်တယ် PDU တွေမှာပါရင်တော့ဒီတော်လိုင်းကလုံးဝဒီရွေးတီရွေးမှာပေါ့အဲ့တော့ PDU ဒါလည်းဒီတော်လိုင်းမှာအဓိကဖြစ်တယ်ပြန်မို့ကျွန်တော်ဒီ PDU တွေကစက်တပါဝင်ပေးမှဒီစစ်အာဏာရှင်စနစ်ကြီးပြုတ်ကြသွားပြီကျွန်တော်ကောင်းမွန်တဲ့နိုင်ငံတစ်ခုကိုကျွန်တော်ပြန်လဲတည်ဆောက်ဖို့အခွင့်အရေးပြန်ရလာတယ်အကြမ်းမအားလုံးပြန်လဲပါဝင်ဖို့ကျွန်တော်ဒီကနေပဲနိုးစော်ချင်ပါတယ်ဗျာဟုတ
်ဒါကတော့ Free Burma Ranger အဖွဲ့ဝင်ကိုအောင်ဇေယျကသူ့ရဲ့လက်ရှိကြုံတွေ့နေရတဲ့တိုက်ပွဲတွေထက်ကအကြောင်းအရာတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလဲသူတွေကဒီစစ်စင်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ကြရပဲ record white မြို့သိမ်းတိုက်ပွဲပြင်းထန်ပြီးထိခိုက်ကြဆင်းမှုများနေတာမှာ
ကူညီသက်ကဲပေးနေတဲ့ Free Burma Rangers အကြောင်းဒုတိယပိုင်းဟောင်းစာပြပြခဲ့တာပါအခုတော့ Ukraine စစ်ပွဲကရုရှားကြောင့်ဟုတ်မဟုတ် Polygraph ပါUkraine ကိုရုရှားကဝင်ရောက်တိုက်ခိုက်တာကျူးကျော်ဖို့မဟုတ်ဘဲတရားဥပဒေစိုးမိုးရေးအတွက်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောပါတယ်။မြေပြင်မှာကြတော့ရုရှားတပ်တွေစစ်ရာဇဝမှုကျူးလွန်လဲလို့တောင်ပြောခံနေရပါတယ်။အချက်လက်ခြေခံပြီးမှားမှန်တည်ပြထားတဲ့ VO ရဲ့ Polygraph ရုပ်သံမှာပြောပြထားပါတယ်ခင်ဗျာ
။နိုဝင်ဘာ22ရက်နေ့မှာကျင်းပတဲ့ G20 Online ထိပ်သီးဆွေးနွေးပွဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကမှန်ကန်မှုမရှိတဲ့အထင်မြင်မှားစေတဲ့ပြောဆိုမှုတော်တော်များများလုပ်သွားခဲ့ပါတယ်။ပထမဆုံးသူ့ကိုယ်သူငြိမ်းချမ်းရေးကိုစောင့်ထိန်သူအဖြစ်နဲ့2022ဖေဖော်ဝါရီမှာသူစခဲ့တဲ့စစ်ပွဲကြီးအတွက်ယူကရိန်းကိုအပြစ်တင်သွားတာပါ။ရုရှားကလုပ်တာမဟုတ်ပါဘူး။ညှိနှိုင်းနေတဲ့လုပ်ငန်းစဉ်ကနေနှုတ်ထွက်တယ်လို့ယူကရိန်းကလူသိရှင်ကြားကြေညာတာပါ။ဒါအပြင်ရုရှားနဲ့ညှိနှိုင်းမှုမလုပ်ရဘူးလို့ယူကရိန်းသမ္မတအမိတ်လက်မှတ်ထိုးထုတ်ပြန်ပါတယ်လို့သမ္မတပူတင်ပြောသွားပါတယ်။သူပြောတာကအထင်မြင်မှားစေပါတယ်။စစ်ပွဲကိုပူတင်တားလို့ရပေမဲ့သူကယူကရိန်းနိုင်ငံနဲ့တပ်ဖွဲ့တွေထပ်ထပ်ပို့ပြီးယူကရိန်းနယ်မြေကိုရုရှားကနေနေရာဝင်ယူထားတာတရားဝင်ဖြစ်အောင်လုပ်တယ်လို့ယူကရိန်းကလေးတွေကိုဖမ်းခေါ်ခိုင်းပါတယ်။ဝင်ရောက်မကျူးကျော်ခင်ကလည်းသမ္မတပူတင်ကယူကရိန်းဟာရုရှားရဲ့အရေးပါတဲ့စိတ်ပိုင်းဖြစ်တယ်လို့အတွေးအမြင်ဆောင်းပါးရေးပြီးယူကရိန်းရဲ့သမိုင်းကြောင်းနဲ့အချုပ်ချာအာဏာပိုင်ဆိုးခွင့်ကိုဖျောက်ဖျက်ဖို့လှုံ့ဆော်ပြီးသူပြောတဲ့အတိုင်းပဲအမှန်ဖြစ်အောင်ထပ်အတည်ပြုသွားတာပါသူကတိုက်ပွဲတွေအတွက်သူ့အကြံနဲ့ပတ်သက်ပြီးလဲ G20 ခေါင်းဆောင်တွေကိုလိန်ညာခဲ့တယ်လို့ရုရှားအစိုးရဖွဲ့တွေကလည်းရုရှားကကျူးကျော်တိုက်ခိုက်နိုင်တယ်ဆိုပြီးအမေရိကန်ကအထက်တက်သတိပေးနေကြတာဟာ Russophobic Hysteria ရုရှားကိုတသက်ယုံမုန်းနေတာဖြစ်တယ်လို့ပူတင်အစိုးရအဖွဲ့ဝင်တွေကပြောပါတယ်online မှာပြုလုပ်တဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းမှာပဲပူတင်က2014တုန်းကရုရှားလိုလာတဲ့ယူကရိန်းသမ္မတဗစ်တာယနူကိုဗစ်ကိုဖြုတ်ချခဲ့တာကိုသွေးစွန်းတဲ့အာဏာသိမ်းမှုအဖြစ်ပြောသွားပါတယ်ရုရှားဟာယူကရိန်းမှာတရားဥပဒေပြန်စိုးမိုးဖို့ကြိုးစားတာဖြစ်တယ်လို့လည်းပူတင်ကပြောပါတယ်ဒါပေမဲ့လည်းမြေပြင်မှာတော့ရုရှားတပ်ဖွဲ့တွေဟာစစ်ရာဇဝမှုတွေအပြင်လူမျိုးတုံးတပ်ဖြတ်မှုတောင်ကျူးလွန်တယ်လို့စွပ်စွဲခံထားရတာပါပြီးတော့ပူတင်ကိုယ်တိုင်လည်းယူကရိန်းကလေးငယ်မြောက်များကိုဖမ်းယူခေါ်ဆောင်မှုနဲ့စစ်ရာဇဝမှုမြောက်ကြောင်းဆွဆွဲခံထားပြီးသူ့ကိုဖမ်းဖို့ ICJ တရားရုံးကနိုင်ငံတကာမှာဝရမ်းထုတ်ထားပါတယ
်ဒီလိုမားမှန်မတည်ကြတာတွေကိုမှန်တဲ့အချက်လက်တွေနဲ့အတည်ပြုခြင်းနဲ့ဆိုလို့ရှိရင် VO ရဲ့ Polygraph Web စာမျက်နှာpolygraph.info polygiph.info မှာသွားကြည့်နိုင်ပါတယ်အခုတော့ကိုအောင်ရဲ့ American သတင်းနိုင်ငံရေးဆောင်ပါပါ Israel ကရပ်သားထိခိုက်မှုနဲ့အောင်ထိုးစစ်ဆင်မယ်လို့ပြောလိုက်တာပါ Israel နဲ့ Hamas ကြားအပြစ်ခတ်ရပ်ဖို့နဲ့ပတ်သက်ပြီးပြန်လည်ညှိနှိုင်းဆွေးနွေးကြဖို့ဆန္ဒရှိပုံမတွေ့ရသေးပေမဲ့လည်း Gaza ဒေသကိုထိုးစစ်ဆင်တဲ့အခါရပ်သားထိခိုက်မှုနည်းနိုင်သမျှနေအောင်ကြိုးပမ်းသွားမယ်လို့ Israel ဘက်ကပြောပါတယ်ဖီဝေသတင်းတော့ Veronica Belatras Iglesias ပြပို့ထားတဲ့သတင်းကိုကိုအောင်ပြပြပေးပါအောင်ခင်ဗျာ
ဂါဇာဒေသကဟမတ်စ်တွေကိုအစ္စရေးကပြန်လည်ထိုးစစ်ဆင်နေချိန်မှာပဲဒီလိုတိုက်ခိုက်မှုတွေအတွင်သေဆုံးသွားတဲ့အရသားတွေအတွက်ရည်စူးပြီး DL Balama ရှိတဲ့ El Aksamata ဆေးရုံမှာပါလက်စတိုင်းမိသားစုတွေဟာတနင်္ဂနွေနေ့မှာဆူတောင်းခဲ့ကြပါတယ်ထိုးစစ်အတွင်ဘေးအန္တရာယ်ကင်းရာကိုတချို့ကထွက်ပြေးတိမ်းရှောင်နေချိန်မှာပဲအရသားတွေထိခိုက်မှုအနည်းဆုံးဖြစ်ဖို့ American ဘက်ကတောင်းဆိုချက်ကိုအစ္စရေးဘက်ကလိုက်နာနေတာတွေ့ရတယ်လို့ American ကပြောပါတယ်
They published online.
လူတွေခေလုံတိတ်လျှောက်နေတဲ့နေရာတွေကို online ကမြေပုံနဲ့ညွှန်ပြထားပါလေ။တခြားဘယ်စစ်တပ်ကမှမလုပ်ခဲ့တာမျိုးကိုသူတို့ကလုပ်ထားတာပါ။ကြိုတင်အကြောင်းကြားထားပေးပါလေ
။အပြစ်ရဖို့နဲ့နောက်ထပ်တစားကန်တွေအလဲလဲလုပ်နိုင်အောင်ညှိနှိုင်းဖို့ကိုတော့ Israel Hamas ဘက်ကရောရှေ့ဆက်ခြင်းမုံမရပါဘူး
။ Fell apart because
Hamas ဘက်ကဖန်ထားတဲ့နောက်ထပ်တစားကန်မျိုးသီးတွေကလေးတွေစင်းကိုပေးဖို့ငင်းဆန်နေတာကြောင့်အခုလိုအဆင်မပြေဖြစ်ရတာပါ။ဒီစင်းကိုထုတ်ပြန်ပေးမယ်ဆိုရင်ပစ္စရေးဘက်ကကြီးရှုစစ်ဆေးပြီးအလဲအလဲနောက်ထပ်လုပ်လို့ရပါလိမ့
်မကြသေးခင်ကထုတ်ဝေတဲ့ New York Times သတင်းစာမှာတော့အောက်တိုဘာ9ရက်တုန်းကဟမတ်စ်တွေဘက်ကတိုက်ခိုက်လာမှန်ကိုအစ္စရေးဘက်ကကြိုသိထားပေမဲ့အလေးမထားခဲ့ဘူးဆိုပြီးတော့ဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်သူတာဝန်ခံမလဲဆိုတာကိုလည်းစောင်းပွားမှာထောက်ပြထားပါတယ်
After the war, we're going to have a series of
ဆွေးနွေးပြီးဆုံးရင်ကျရင်ဒီကိစ္စနဲ့ပတ်သက်ပြီးအကြီးအကျယ်စုံစမ်းစစ်ဆေးမှာပါ။ Hamas တွေရဲ့စီးရဲအင်အားကိုဖျက်ဆီးပြဖို့ဂါဇာဒေသထိန်းချုပ်ထားမှုကိုဆုံးသတ်ဖို့ဆိုတဲ့အားလုံးဘုံကြီးမင်းချက်ပန်းနိုင်ကိုရောက်ဖို့ဆိုရင်အခုချိန်မှာတော့အားလုံးစည်းလုံးညီညွတ်ဖို့အရေးကြီးဆုံးပါ။ဂါဇာဒေသကအစ္စရေးတွေချင်းချောက်မှုတည်းရဲ့ဖြစ်မနေစေဖို့နဲ့ဒဇာကန်တွေပြန်လွတ်လာဖို့ကိုလည်းအလေးထားကြိုးပမ်းသွားမှာပါ။
ဟမတ်စ်တွေချုပ်ငင်းသွားမှဒေတာရင်းငင်းချက်နိုင်မယ်လို့လည်းဆိုရတယ
်
ဒေတာရင်းငင်းချက်မှုဆိုရင်ပါလက်စတိုင်းနဲ့နိုင်ငံရေးအရာညီနိုင်ဆွေးနွေးဖြေရှားမယ့်နည်းလမ်းကိုရှာပါလိမ့်မယ
်ဂါဇာဒေတာကိုထိုးစစ်ဆင်တဲ့အခါအရက်သားတွေထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်အောင်ဆောင်ရွက်ဖို့နဲ့အထောက်ပံ့ပစ္စည်းတွေပေးပို့ခွင့်ပြုရေးအမေရိကန်ရဲ့တောင်းဆိုချက်ကိုသူ့အနေနဲ့လက်ခံသဘောတူကြောင်းလဲဝန်ကြီးဒါမာကပြောပါတယ်ခင်ဗျာ
ဣသရေလဂါဇာဒေသမှာအရသာထိခိုက်မှုနေအောင်ထိုးစစ်ဆင်မယ်လို့ပြောခဲ့တာကိုကိုအောင်ပြောပြခဲ့တာပါ VOA American တဲ့ဘရူညာအပစင်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်အခုတော့မဆုမြတ်မွန်တင်ဆက်တဲ့ကဘာတလောခီးသွွားကဏ္ဍအလှဲ့ပါဂါဇာစစ်ကြောင်းပဲထိခိုက်နေရတဲ့ခီးသွွားလုပ်ငန်းအကြောင်းပြောပြထားပါတယ်ဣသရေလနဲ့ဟာမတ်စစ်သွေးကြအဖွဲ့အစည်းဖြစ်နေတဲ့စစ်ပွဲကြောင့်ဒေသရင်းခီးသွွားလုပ်ငန်းတွေထိခိုက်နေပါတယ်အီဂျစ်နဲ့လေဘနွန်နိုင်ငံတွေကခီးသွွားလုပ်ငန်းအခြေအနေတွေကိုမဆုမြတ်မွန်ကကဘာတလောခီးသွွားအစီအစဉ်မှာခေါ်ဆောင်သွားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ရှင်ဟောင်းလူဖွဲ့စည်းမှာယဉ်ကျေးမှုရုပ်ပိုင်းဆိုင်ရာခင်ဗျတိုးတက်မှုတွေကိုဒီနေ့ထက်ထိတက်တင်မြင့်နေရတဲ့အီဂျစ်နိုင်ငံကိုကဘာကြီးရဲ့မိခင်လို့အီဂျစ်လူမျိုးတွေကတင်စားပြောကြပါတယ်အမခန်ရှင်ဟောင်းယဉ်ကျေးမှုစာပေအမွေအနှစ်တွေကြီးကျယ်ခမ်းနားတဲ့ပိရမစ်ကြီးတွေအရာမရုပ်ထုကြီးတွေဖဲရိုဘီယံတွေလက်ထက်ကဆလို့ဒီကနေ့အထိကိုးကွယ်ကြတဲ့ဘာသာရေးနဲ့ဓလေ့ထုံးစံတွေကကဘာလက်ခီးသွားတွေအတွက်လေ့လာမှတ်သားစရာတွေများလှပါတယ်။တမိုင်းနဲ့ယဉ်ကျေးမှုကိုလေ့လာခြင်းတွေအတွက်တင်မဟုတ်ပဲပင်လယ်ကမ်းခြေတွေမှာအေးအေးဆေးဆေးအပန်းဖြေအနားယူခြင်းတွေအတွက်လည်းအီဂျစ်ဟာရွေးချယ်စရာနိုင်ငံတစ်ခုဖြစ်နေတာမို့အီဂျစ်ကိုလာလဲတဲ့ခီးသွားဧည့်သည်ကနှစ်စဉ်၁၀သန်းထက်မနည်းရှိပါတယ်။2023ခုနှစ်ဩဂတ်လကုန်အထိကမ္ဘာနိုင်ငံဆောင်ကလာလည်တဲ့ဧည့်သည်က10သန်းကျော်ရှိခဲ့တာမို့2023နှစ်ကုန်ချိန်မှာ15သန်းကျော်လိမ့်မယ်လို့အီဂျစ်ခီးသွားလုပ်ငန်းတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့နိုင်ငံအရှေ့ဘက်မှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွားဟမတ်စ်တို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အီဂျစ်၊လေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေကခီးသွားလုပ်ငန်းတွေတိတိတတ်တာထိခိုက်နိုင်တယ်လို့ကမ္ဘာတဝန်းကလုပ်ငန်းတွေကိုလေ့လာတွက်ချက်အကဲဖြတ်တဲ့ S&P Global ကသတိပေးထားပါတယ်။အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသတွေကိုအပန်းဖြေခီးထွက်ဖို့စီစဉ်ထားသူတချို့လည်းခီးစဉ်တွေနောက်ဆုတ်ကုန်တာဖျက်ကုန်တာတွေလုပ်နေကြပါတယ်။အီဂျစ်နိုင်ငံကိုလာလည်ဖို့ကြိုတင်ပုကင်လှုပ်ထားသူတချို့လည်းခီးစဉ်တွေဖျက်ကြတာရှိပေမဲ့ခီးသွွားလုပ်ငန်းကြီးတစ်ခုလုံးထိခိုက်လာအောင်တော့မဟုတ်ဘူးလို့အီဂျစ်ခီးသွွားလုပ်ငန်းဝန်ကြီးကပြောပါတယ်
။ We're seeing some delayed reservations for the second half of December.
ဒီဇင်ဘာလဒုတိယလဝက်အတွက်ကြိုတင်ပုကင်လှုပ်တာမှာတော့နှောင့်နှေးမှုချို့တွေ့နေရပါတယ်။ဥရောပဘက်ကတိတိတသာဘူကင်ဖြတ်တာမျိုးအခုထိမတွေ့ရသေးပါဘူး။အီဂျစ်ပစ္စည်းအီဂျစ်လုပ်ငန်းနဲ့ဆက်ပြီးလက်တွဲလုပ်ကြဖို့လက်လီလက်ကားလုပ်ငန်းတွေလေကြောင်းလိုင်းတွေနဲ့ကျွန်တော်တို့အနီးကပ်ဆက်သွယ်စူးစမ်းနေပါတယ်။ပထဝီအနေအထားအရာအခုဒေတာရင်းပြဿနာဖြစ်နေတဲ့နေရာကပင်လယ်နီအပန်းဖြေနေရာတွေနဲ့ဝေးတယ်ဆိုတာလူတွေသဘောပေါက်ကြပါတယ်လို့သူတို့စီကပြန်ကြားရပါတယ်။ဒီဇင်ဘာကနေဖေဖော်ဝါရီလအထိကြိုတင်ဘူကင်လုပ်တဲ့နှုန်းကပုံမှန်အဆင့်ပြန်ရောက်မဲ့အခြေအနေမျိုးတိတိတသာပြန်မြင်နေရပါပြီ
။အီဂျစ်နိုင်ငံကိုအဓိကဝင်ငွေရှာပေးနေတဲ့ခီးသွွားလုပ်ငန်းကနေ2023ခုနှစ်အတွက်ဒေါ်လာ73ဘီလီယံကျော်ဝင်ငွေရလိမ့်မယ်လို့ခန့်မှန်းထားပြီးတော့အဲ့ဒီပမာဏပြည့်မီနိုင်တဲ့အခြေအနေမှာရှိနေပါတယ်လို့လည်းပြောပါရယ်။အီဂျစ်နိုင်ငံအရှေ့ပိုင်းနယ်စပ်နဲ့ထိဆက်နေတဲ့ဂါဇာမှာစစ်ပွဲတွေဆဖြစ်ခဲ့ပြီးတဲ့နောက်ခီးသွွားလုပ်ငန်းဘုတ်ကင်တွေကျသွားချိန်မှာပင်လယ်ကမ်းခြေအပန်းဖြေခီးလုပ်ငန်းတွေမထိခိုက်အောင်လို့အီဂျစ်အစိုးရကဆွဲဆောင်မှုတွေလုပ်ခဲ့ပါရယ်။ကဘာလက်ခီးတဲ့တွေအထူးကသွားကြတဲ့နေရာတစ်ခုဖြစ်တဲ့နိုင်ငံတောင်ပိုင်းဆိုင်နိုင်ကျွန်းဆွယ်ကရှာမရှိတ်လေးစိတ်ကိုဆင်းတဲ့လေရင်ခီးစဉ်တစ်ခုကိုဒေါ်လာ900ပေးမယ်လို့မလုံပေးဆွဲဆောင်ခဲ့တာပါနိုင်ငံကလေကြောင်းလိုင်းတွေအနေနဲ့ပုံမှန်အတိုင်းအီဂျစ်ခီးစဉ်တွေကိုပြေးဆွဲနိုင်အောင်လုပ်ပြီးတော့အီဂျစ်ခီးသွားလုပ်ငန်းတွေအပေါ်ထိခိုက်မှုမကြီးမားအောင်စူးစမ်းမှုဖြစ်ပါတယ်
So far the impact is on the customers who have bought the regional product
လောလောဆယ်ထိတော့ထိခိုက်နေတာကဒေသထွက်ကုန်တွေဝယ်ကြတဲ့စားသုံးသူတွေပါဣသရေးနိုင်ငံရဲ့ခီးသွွားလုပ်ငန်းကရက်သလောက်ကိုဖြစ်နေတာမို့အဲဒီကဏ္ဍပိုင်းမှာတော့တိတိတသာအထိကိုက်ဆုံးဖြစ်ပါတယ်။ဒါပေမဲ့အီဂျစ်ကိုလာလေဖို့တနိုင်ငံလုံးအတိုက်အတာနဲ့ကြိုတင်ဘူကင်လုပ်ထားတဲ့အထက်မှာထိကိုက်နေတာက10ရာခိုင်နှုန်းတောင်မပြည့်ပါဘူး။
ကီဇာပီရမစ်ကြီးတွေရှိတဲ့နားမှာအီဂျစ်ပြားလိုက်တဲ့ကြီးကို2024ခုနှစ်နှစ်ဆန်းပိုင်းမှာဖွင့်ဖို့ပြင်ဆင်ထားတာမဟုတ်နှစ်သက်ကြာရင်အီဂျစ်ကိုလာလဲတဲ့ခီးသွွားဧည့်သည်တွေတိုးလာမယ်လို့လည်းအီဂျစ်ခီးသွွားလုပ်ငန်းတာဝန်ရှိသူတွေကမျှော်လင့်နေပါတယ်။ Israel အနောက်ပိုင်းကအီဂျစ်နိုင်ငံမှာခီးသွွားလုပ်ငန်းမထိခိုက်အောင်ကြိုးစားနေချိန် Israel မြောက်ပိုင်းနယ်နိမိတ်ထိဆက်နေတဲ့ Lebanon နိုင်ငံမှာတော့ခီးသွွားလုပ်ငန်းတစ်ခုလုံးရပ်ဆိုင်းလူဖြစ်နေပါတယ်။မြေထဲပင်လယ်ကမ်းရိုးတန်းမြို့တစ်ခုဖြစ်ပြီးတော့ကျောက်ခေနှောင်းပိုင်းထဲကတည်ရှိနေတဲ့ကမ္ဘာရှေးအကျဆုံးမြို့တစ်မြို့အဖြစ်သတ်မှတ်ခံထားရတဲ့ Biblos မြို့မှာဆိုရင်နိုင်ငံတကာခီးသွွားဧည့်သည်တယောက်မှမရှိတော့ဘူးလို့မျိုးကန်တွေကပြောကြပါတယ်
။ Amin Ahdes Gaza Maech darabna mitl ma biqulu wala darab
Gaza မှာစစ်ဆဖြစ်ကလေးကဈေးဥကိုမပေါက်သေးတာပါ။ကမ္ဘာလက်ခီးသွွားတယောက်မှကိုမရှိတော့ပါဘူး။နိုင်ငံသားကနေလာကြတဲ့ Arab နဲ့ Lebanon နယ်ပွားတွေလည်းမရှိကြတော့ပါဘူး။သူတို့နေရက်တွေကိုပြန်ကုန်ကြတော့ဈေးလာဝဲမဲ့သူလည်းမရှိကြတော့ပါဘူး။ဘာအလုံးမှမဖြစ်တော့ဘာဝင်ဝေးမှလည်းမရှိပါဘူး။ကျမတို့တနေ့တနေ့ coffee ထိုင်တောက်ပြီးတော့ဝဲသူကိုပဲမျှော်နေရတဲ့အဖြစ်ကိုရောက်နေပါတယ်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း 8,000 ကျော်ကလေးကဒီကနေ့အထိတောက်လျှောက်တက်ရှိတွေနေထိုင်အသုံးပြုနေတဲ့ Biblos မြို့ကိုကမ္ဘာအမွေအနှစ်ထိန်းသိမ်းရမယ့်မြို့အဖြစ်နဲ့ UNESCO ကသတ်မှတ်ထားပါတယ်။ရှေးဟောင်းသမိုင်းစာပေယဉ်ကျေးမှုနဲ့ဘိသုကလက်ရာတွေရှိတဲ့လက်ဘနွန်နိုင်ငံတောင်ပိုင်းက Biblos မြို့မှာအရင်တုန်းကနိုင်ငံဆောင်ကဧည့်သည်တွေနဲ့စီကားနေပေမဲ့ဂါဇာစစ်ပွဲကြောင့်ဘသူမှမရှိတော့ပဲခီးသွွားလုပ်ငန်းအကြီးအကျယ်ထိခိုက်နေပါတယ
်။ကစီဟာဟောနဲ့ဆရာဟာဘီလ်မာ
ကျွန်တော်ဒီကားနဲ့ဧည့်သည်နောက်ဆုံးလိုက်ပို့ဖြစ်တာကဒေသထဲမှာစစ်စင်မစခင်တရက်ကပါ။အဲ့ဒီထဲကခီးသွွားလုပ်ငန်းတွေအလုံးလုံးဝရပ်နေတာပါ။ဒီပုံတိုင်းသာဆက်သွားနေမယ်ဆိုရင်ခီးသွွားလုပ်ငန်းမှာကျွန်တော်အလုပ်ဆက်လုပ်နေလို့မဖြစ်ပါဘူး။ဝင်ငွေပုံမှန်ရတဲ့အလုပ်တစ်ခုခုကိုရှားရမှာပါ
။ဂါဇာစစ်ပွဲမဆခင်စက်တင်ဘာလအထိခရစ်စမတ်နဲ့နှစ်သစ်ကူကာလအတွက်ကြိုတင်ပုတ်ကင်လုပ်ခဲ့ကြသူအရေအတွက်ဟာအားတက်စရာဖြစ်ခဲ့ပေမဲ့အခုတော့တုံ့ညဖြစ်နေပြီလို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းလုပ်သူတွေကပြောပါရယ်။လက်ရှိအခြေအနေအရတော့နိုင်ငံသားသားဧည့်သည်တွေကမ္ဘာလှည့်ခီးသွွားတွေကိုအဓိကထားဝင်ငွေရှားတဲ့လုပ်ငန်းတွေအတွက်စိတ်ပျက်စရာဖြစ်နေကြတာပါ။အ
နီဖတ်တာမဂျမတန်အဟေးအနီတူစကေ
ကျွန်တော်ဒီဝီစကီပလင်းဖွင့်လာတာနှစ်ပတ်ကျော်ရှိနေပါပြီ။နှစ်ခွက်သုံးခွက်စာလောက်ကိုကျန်နေပါသေးတယ်။အရင်ကဆိုဒပလင်းဖွင့်ရင်တရက်နှစ်ရက်ထဲနဲ့ကုန်သွားတာပါ။အခုကျတော့နှစ်ပတ်ကျော်နေပြီ။ဒီဒပလင်းကိုမကုန်သေးတာပါ
။ဂါဇာဒေသမှာအစ္စရေးနဲ့ပါလက်စတိုင်းဟာမတ်စ်ဆက်သွေးကြော်ရကြဖြစ်နေတဲ့စစ်ပွဲကဒေသရင်းအထိပြန့်နှံ့ကူးစက်မှာကိုစိုးရိမ်နေကြချိန်အိမ်နီးချင်းနိုင်ငံတွေကခီးသွွားလုပ်ငန်းတွေမှာလည်းဆိုးကျိုးတက်ရောက်မှုတွေကိုခံစားနေကြရပါတယ်။ကိုဗစ်ကရောဂါလွန်ကာလနိုင်ငံတကာမှာခီးသွွားလုပ်ငန်းတွေပြန်ပြီးတော့မြင့်တက်နေလို့အားရစရာအခြေအနေဖြစ်နေပေမဲ့အီဂျစ်လက်ဘနွန်နဲ့ဂျော်ဒန်နိုင်ငံတွေမှာတော့တိတိတသားထိခိုက်လိမ့်မယ်လို့သတိပေးမှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အပါအဝင်နိုင်ငံတချို့ကအီဂျစ်နဲ့ဂျော်ဒန်ကိုလောလောဆယ်မလိုအပ်ရမသွားကြဘူးလက်ဘနွန်နိုင်ငံကိုဆိုရင်လုံးဝမသွားကြဘူးအတွက်ခီးသွွားအကြံပြုချက်တွေထုတ်ပြန်ထားကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
ကာဇာစစ်ကြောင်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းမဆုမြတ်မှုကဘာတလွားခီးသွွားစီစဉ်ကနေခေါ်သွားတာအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO American တန်ရဲ့အင်ကာညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်မခင်လေးပြောပြပေးပါအောင်ခင်ဗျာ
။ Israel တပ်ဖွဲ့တွေကဂါဇာတောင်ပိုင်းမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုဒီနေ့မှပြင်ပထားတိုက်ခိုက်နေတဲ့အတွက်အရက်သားတွေဘေးကင်းမှုမရှိတာကိုစိုးရိမ်ကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဂါဇာကမ်းမြောက်တောင်ပိုင်းကို Israel လေတပ်ကတိုက်ခိုက်နေစဉ်မှာပဲဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Khan Yunis မြို့ကိုလည်း Israel တပ်ဖွဲ့ဝင်တွေနဲ့တင့်ကားတွေကဝင်ရောက်တိုက်ခိုက်နေတာပါ။ပြီးခဲ့တဲ့ရက်ပိုင်းကတော့ Israel ဘက်ကအဲ့ဒီဒေသခံတွေကိုဘေးလွရာတိမ်းရှောင်ကြဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံနေရာအနှံ့မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအကြားမြေစာပင်ဖြစ်နေတဲ့ပြည်သူတွေကိုကိုကျင်းစာဖို့နဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုတာကိုဒီနေ့ထုတ်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကိုပြန်လည်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအရဆွေးနွေးအဖြေရှာဖို့ကမ်းလှမ်းတာမျိုးမဟုတ်ပဲတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကိုတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရက်တွေဖြစ်တုံ့နှုံပြီးဆွန့်လွတ်ဖို့မနေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီရဲ့ပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးမှာတိုက်တွန်းသွားတာပါ။ခမန်းကြီးရိုဟင်ဂျာ400လောက်ပါတယ်လို့ယူဆထားတဲ့ဆက်လီနှစ်စင်းကပ်လီပင်လယ်ပြင်မှာစားနေရကအလုံးလောက်မရှိပဲမျောနေတာကိုအချိန်မီမကယ်တင်နိုင်လို့ရှိရင်တေကုန်နိုင်မယ်လို့ကုလသမဂ္ဂနဲ့အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကသတိပေးနေပါတယ်ကလေးတွေနဲ့အမျိုးသမီးအမျိုးသား400လောက်ဟာတေဘေးနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ဘန်ကောက်ရုံးပြောခွင့်ရဘာဘရာဘလော့ချ်က AP သတင်းဌာနကိုပြောခဲ့တာပါရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေရဲ့တည်နေရအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်ကျေးဇူးပါမခင်လေးရေ
အခုလို VO ရဲ့တင်အချင်းချုပ်အပီးမှာတော့အင်ကာညစီစဉ်တွေကဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကမဆူမွန်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျိုးဂေးနဲ့ဟယ်လင်ကော်ဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါ။ VO ကိုအခုလို့နားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။